to the Voice of America in Burmese.
လာညာညာဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2018ခုနှစ်မတ်လ3ရက်စနေနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းလိုမီတာ1925 32နဲ့လိုင်းလာ190ရိုးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညပိုင်းသတင်းတွေကိုမဲအေးသနာကြော်နေတူညင်ညာပြီးတော့မှာပါကျူဘာနိုင်ငံမှာရှိတဲ့ American တန်ယုံဝန်ထမ်းအရေးအတွက်ရှင်းချဖို့အပြစ်သက်ဆုံးဖြတ်ပြီးပြီလို့ American နိုင်ငံသားရေးဌာနကပြောလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်နှိမ်မတ်တပ်ဖြတ်မှုတွေကိုနောက်ထပ်မဖြစ်ပွားအောင်တားဆီးပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကို American ပြည်အောင်စုအနေနဲ့ဖော်ထုတ်သွားမှာဖြစ်ပါတယ်။ဒါလို့ထိတ်တန့်ရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုညံဝင်းအောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်အနောက်ဘက်ခြမ်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာလူညုံရေးတွေတိုးမြင့်ချထားတာဟာအာဆာအကြမ်းဖက်အဖွဲ့ရဲ့ရန်ကိုကာကွယ်လိုရာရောက်ဖြစ်တယ်လို့သမရယုံကပြောကြားလိုက်ပါတယ်
။သမတိချက်က ARP ကျန်းဖက်သမားကဘင်္ဂလားဒေ့ရှ်နိုင်ငံကိုခုတ်ကပ်ပြီးမြန်မာနိုင်ငံကိုအကြမ်းဖက်တိုက်ခိုက်မှုလုပ်တယ်။သမတိချက်ကဒီအကြမ်းဖက်သမားတွေကဒီပြန်လည်လက်ခံရေးလျှော့ဆောင်လက်ခံရေးကိစ္စတွေကိုမရှိဘူ
း။သမရယုံပြောခွင့်ရဥစော်တီပြောကြားသွားတာပါ။ဒီအကြောင်းဆက်သွယ်မေးမြန်းခြင်းနဲ့အတူမြန်မာနိုင်ငံရဲ့ပဲစည်းကွက်အလားအလာကိုတင်ပြသွားမှာဖြစ်တယ်လို့မြန်မာတခွင်အစီအစဉ်နဲ့ VOA ဓာတ်ရိုက်လေလံအစီအစဉ်တွေကိုလည်းဆွေးနွေးကြအောင်မှာပါ။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတနာကျော်တို့ကြောပြပြပါအောင်ဗျာ
။ဂျူဝါနိုင်ငံမှာရှိတဲ့ American တန်ယုံဝန်ထမ်းရေအတွက်ရှင်းချဖို့အပြစ်သက်ဆုံးဖြတ်လိုက်ကြောင်း American နိုင်ငံသားရေးဌာနကပြောလိုက်ပါတယ်။ဂျူဝါမြို့တော်ဟာဗာနာက American တန်ယုံဝန်ထမ်းတွေမှာကျန်းမာရေးထိခိုက်မှုတွေရှိခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တန်တရားနဲ့ဆွဆဲပြောဆိုမှုတွေရှိခဲ့ပြီးတဲ့နောက်ဝန်ထမ်းရေအတွက်ရှင်းချခဲ့ပြီး6လအကြာမှာအခုလိုအပြစ်သက်ဆုံးဖြတ်ချက်ချလိုက်တာပါ။လွန်ခဲ့တဲ့နှစ်အတွင်းကျူဘာမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်း24ဦးထက်မနည်းမှာမျက်ဉံချွေရင်းနာခေါင်းကိုက်တာနဲ့တခြားမူမမှန်တဲ့လက္ခဏာတွေတွေ့ခဲ့ရပါတယ်။အဲဒီနောက်တန်ယုံဝန်ထမ်း60ရာခိုင်နှုန်းထိရှင်းချခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခဲ့ပါတယ်။အမေရိကန်အနေနဲ့အခုလိုဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကျူဘာနိုင်ငံပေါ်တရားဝင်ပြစ်တင်ကက်ကွက်တာမျိုးမရှိပေမဲ့ဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေရဲ့ကျန်းမာရေးမထိခိုက်အောင်ကာကွယ်ဖို့ဆောင်ရွက်တဲ့အနေနဲ့မိသားစုဝင်တွေကျူဘာမှာလိုက်ပါနေထိုင်ခွင့်ကန့်သက်ထားပါတယ်။အခုခါမှာတန်ယုံအနေနဲ့ကြီးပွားရောက်အမေရိကန်နိုင်ငံသားတွေရဲ့အရေးပေါ်ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဒါအကူအညီတွေပေးနေပြီးတော့ကြီးပွားနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားမယ်ဆိုရင်တခြားနိုင်ငံကအမေရိကန်တန်ယုံနေမှာလျှောက်ထားအောင်ပါလာမယ့်ဧပြီမှာကြီးပွားသမရရောက်ကက်စတိုဟာယာရုကနေနှုတ်ထွက်မယ်လို့ယူဆထားပြီးနှစ်ပေါင်း60အတွင်းပထမဆုံးအနေနဲ့ခေါင်းဆောင်ပိုင်းမှာအကြီးအကျယ်ပြောင်းလဲဖို့လှုပ်ဆောင်လာနိုင်တဲ့အနေအထားအောက်မှာအမေရိကန်ရဲ့အခုအပြီးသက်ဆုံးဖြတ်ချက်ကြောင့်နိုင်ငံဆက်ကဆန်ရေးပေါ်ရိုက်ခတ်လာနိုင်ပါတယ်။သမရရာဟုကက်စတိုဟာသူ့အကိုဖက်ဒက်ကက်စတိုစီကနေသမရယာရူးကိုလွှဲပြောင်းရယူခဲ့တာပါ။ဖက်ဒက်ကက်စတိုဟာ2008ခုနှစ်အထိကျူးဘားရဲ့သမရနဲ့ဝန်ကြီးချုပ်အဖြစ်49နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုသမရရဲ့အင်ဂျီရောမှာအမှုထမ်းနဲ့အရာရှိတော်တော်များများဟာထိတ်တဲလှုပ်ဝက်ချက်တီးခွင်ရတဲ့အနေအထားထိအလုံးစုံရေးဆိုင်ရာကင်းလွန်ခွင့်မလိုဘူးလို့အင်ဂျီရောအရာရှိချုပ်ကတောက်ကြနေကြပဲသတင်းတောက်တွေကိုပြောသွားပါတယ်။ထိတ်တန့်လို့ပဲအကြောင်းအရာတွေကိုကင်တွေတဲ့နေရာမှာအဲ့လိုမျိုးမလို့အပ်ဘူးဆိုတော့ကိုအင်းမျိုးတော်ရာရှိချုပ်ဖြစ်နေတာဝန်ဆယူယူချင်းသူတိခဲ့တယ်ချက်ချင်းပြောင်းလဲအတွက်အမိန့်ထုတ်ခဲ့တယ်လို့အင်းမျိုးတော်ရာရှိချုပ်ဂျွန်ကယ်လီကပြောပါတယ်အင်းမျိုးတော်မှာအိမ်ရောင်ကကျင့်သုံးနေတဲ့ဆန်ကသူကာဝေးရေးဝန်ကြီးဌာနမှာအမှုထမ်းတော့မှအသုံးပြုခဲ့ရတဲ့ဆန်နှုံးကိုမမိဘူးလို့လည်းသူကပြောပါတယ်အင်းမျိုးတော်မှာထိတ်တန့်လို့ပဲတိခွင့်ရတဲ့သူတွေထဲမှာလူရောက်35-40လောက်ကအဲ့လောက်ထိအစင်မလို့ပါဘူးကြော်ကြော်လုံးလုံးရေးကင်းလွတ်ခွေရရင်ဖြစ်ပါလေလို့မစ္စတာကယ်လီကအဆုံးဖြတ်ခဲ့ပါလေအမျိုးသမီးတယောက်ဆိုရင်တော့အကျွေးတွေရဲများနေတယ်အခုတော့သူလဲအဲ့အရာတွေကိုဆက်ပြီးသွားပါပြီဒါမဲ့လေအဲ့လိုမျိုးငွေကြေးပြဿနာရှိတဲ့သူဆိုရင်လူတွေသူ့ကိုတီးတဲ့ထိတ်တဲလှုပ်ဝက်အချက်တွေကိုတုံပြောလုံးလုံးရေးချိုးဖောက်မှုအလုံးနိုင်ဆုံးဖြစ်တယ်တချို့ဆိုရင်တစ်ဖက်လူရဲ့သတင်းပေးတော်မှဖြစ်သွားတတ်ကြပါလေလို့မစ္စတာကယ်လီကပြောပါလေအမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကတော့လာမယ့်ဗုဒ္ဓဦးနေ့မှာဒီလုံခြုံရေးကိလို့ခွနဲ့ပတ်သက်ပြီးတော့ကြားနာပွဲတစ်ခုကျင်းပဖို့ရှိပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့စတီးတင်ဘိုဂုံအပေါ်25ရာခိုင်နှုန်းအခွန်စည်းကြပ်ဖို့နဲ့အလူမီနီယံအပေါ်10ရာခိုင်နှုန်းအခွန်တိုးကောက်ခံမဲ့အစီအစဉ်အားကမ္ဘာကုန်သွယ်ရေးအပေါ်ပြင်းပြင်းထန်ထန်ရပ်ကန့်နိုင်တယ်လို့တရုတ်နိုင်ငံကသတိပေးပြောဆိုထားတယ်။ဒီအစီအစဉ်ဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးကချမှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာလုံခြုံလုံခြုံရေးအပေါ်အကြီးအကျယ်ထိခိုက်စေနိုင်တယ်လို့ နိုင်ငံတကာရဲ့ကုန်သွယ်မှုလှုပ်ထုံးလုပ်နည်းတွေအပေါ်ကြီးမားတဲ့တက်ရောက်မှုရှိနေကြောင်းတရုတ်ကုသရေးဝန်ကြီးဌာနထိတ်တန့်အရာရှိတဦးဖြစ်တဲ့ဝမ်ဟီဂျွန်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အမေရိကန်ရဲ့ဒီအစီအစဉ်ကြောင့်တရုတ်နိုင်ငံအကျိုးစီးပွားထိခိုက်နစ်နာမှုတွေရှိလာမယ်ဆိုရင်တရုတ်နိုင်ငံနည်းလူရင်ဆိုင်ရတဲ့တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးတ ကနေဒါနိုင်ငံရဲ့စက်မှုထုတ်ကုန်လုပ်ငန်းတွေကိုကာကွယ်သွားမယ်လို့လည်းဆိုပါတယ်။ ကနေဒါနိုင်ငံက steel နဲ့ aluminium ကို American ဟာ အဓိကဝယ်ယူနေတဲ့နိုင်ငံဖြစ်ပါတယ်။ဒီအစီအစဉ်ကြောင့်ဈေးတွေတက်လာနိုင်ပြီး American သုံးဆွဲသူတွေနဲ့စီးပွားရေးလုပ်ငန်းတွေပေါ်ထိခိုက်နိုင်တယ်လို့လည်းထူးထူးကပြောပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌယန်ကလော့ယန်ကာကလည်း ဥရောပကအမေရိကန်ကတင်ပို့နေတဲ့ဘော်ဘွန်ဝီစကီဂျင်းနဲ့ဟာလီဒေးဗစ်ဆန်မော်တော်ဆိုင်ကယ်တွေပေါ်အခွန်တိုးကောင်းမယ်ဆိုပြီးတော့တုံ့ပြန်ပြောဆိုပါရတယ်။တောက်ကြနေအစောပိုင်းကတော့ထရမ့်ကကုန်သွယ်ရေးစစ်ပွဲဟာအကျိုးရှိသည်မှာဖြစ်ပြီးတော့အလွယ်တကူအနိုင်ရလိမ့်မယ်လို့တွစ်တာမှာရေးသားခဲ့ပါရခင်ဗျာ။
အမေရိကန်ပြည်အောင်စုအရှေ့ဘက်ကန်ယူရန်ဒေတာကိုအင်အားဖြင့်ရှေ့မြောက်မုန်တိုင်းတစ်ခုဝင်ရောက်တိုက်ခတ်သွားလို့ မြောက်ပိုင်းမိုင်းပြင်တွေကနေမြောက်ကယ်ရိုလိုင်းနာပြင်နယ်အထိဟာရီကိန်းမုန်တိုင်းအဆင့်ရှိလေပြင်းတွေတိုက်စီးနင်းနေကြဖြစ်ခဲ့တယ်လို့တချို့အပိုင်းတွေမှာတော့မိုးရေပြင်းပြင်းထန်ထန်ရွာသွန်းခဲ့ပါတယ်။လူငါးဦးမကသေဆုံးခဲ့ရတဲ့ဒီမုန်တိုင်းကတနအိုမိုင်50ကျော်နှုန်းကီလိုမီတာ80ကျော်နှုန်းနဲ့တိုက်ခတ်ခဲ့ပြီးတော့မက်ဆက်ချူးဆက်ပြည်နယ်ကိတ်ကော့တယ်လီကမ်းကြီးမြို့မှာဆိုရင်တော ဒီကနေ့စနေညဒါမှမဟုတ်တနင်္ဂနွေနေ့တိပြည်ရကျမရနိုင်မယ်လို့တချို့လက်စစ်တအားပေးကုမ္ပဏီတွေကသတိပေးထားပါတယ် သမောတရာကန်ဂျင်မျိုးဖြစ်တဲ့ဘော့စတန်မျိုးမှာဆိုရင်တော့1914ခုနှစ်ကစလို့မှတ်တမ်းယူထားကြတဲ့ကဒီအမြင့်ဆုံးဖြစ်တဲ့14ပြည်ကျော်တက်ခဲ့ပြီးတော့ကနာလန်တွေထိရေတွေဝင်ခဲ့လို့ကနာနဲ့နီးတဲ့ရက်ွက်နေလူတို့ကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်အထူးသဖြင့်နယူးယောက်မြို့အဝင်ထွက်အပါအဝင်လေယာဉ်ခီးစဉ်ပေါင်း2000ရှစ်ရာကျော်ကိုလည်းဖျက်ခဲ့ရပြီးတော့ဝါရှင်တန်မြို့တော် Virginia Pine, Rich from Yuma, Tipping Yitabin, Emo Julelu, Enega, at that town near Yakali, the song Doggy Abro, New Yorker, at that Saturn near Yakali, Alum Yopsin, never song by Doyabai. Virginia, Maryland, Rhode Island, Omaro, they song to Naulunga, Tipping Nera, the kind to Jarari Jump, Separis.
View American Tan Yabe Mimavada season ago. Yavan Kunaigani Senaiti, Lidometer Sako, Kilo has Tinga Dinga Tonya, Lidometer Nasanga, Kilo has Titi Shikon Tonya, Lidometer Tonsan Ne, Kilo has Kuton Tongane, Patamana Iwama, Lilamita Tia Kuze, Kilo has Tinga Kongaruaniva, Tolan Pinuan.
ဒီနေ့ညဘက်သတင်းတွေကိုဗီယူအီကနေဆက်လက်ကြည့်ညာနေပါရခင်ဗျာရိုဟင်ဂျာတွေပေါ်ညှဉ်းပန်းတပ်ဖြတ်မှုတွေကိုနောက်ထပ်မဖြစ်ပေါ်အောင်တားဆီးပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုအမေရိကန်ပြည်အောင်စုအနေနဲ့ဖော်ထုတ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယလက်ထောက်လှဲဖြစ်တောင်းတဲ့အာရှလေပိုင်းဆိုင်ရာအမျိုးသားလူမျိုးရေးကောင်စီအကြီးအကဲညွှန
in helping the Rohingya people.
ရိုဟင်ဂျာတွေကိုအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်ကဆက်ပြီးတော့အကူအညီပံ့ပိုးပေးသွားမှာဖြစ်ပြီးတော့အန်ဒီအရီရင်ဆိုင်ခဲ့ရတဲ့သူတွေရဲ့လုံခြုံရေးနဲ့လိုအပ်တာတွေကိုဖြည့်ဆည်းပေးဖို့အတူပူးပေါင်းဆောင်ရွက်သွားမှာပါသူတို့ရဲ့အခြေအနေကိုကမ္ဘာကြီးကဆက်ပြီးတော့စောင့်ကြည့်နေကြောင်းနဲ့ဖြစ်နိုင်သမျှနည်းလမ်းတွေနဲ့လုံခြုံရေးအတွက်ကာကွယ်သွားမှာကိုရိုဟင်ဂျာတွေသိစေချင်ပါတယ်ဒါအပြင်နေရရင်ပြန်တဲ့အခါမှာလုံခြုံရေးအာမခံချက်ရှိဖို့မြန်မာအစိုးရနဲ့လည်းပူးတွဲဆောင်ရွက်သွားပါမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar အနီးကဒုက္ခသည်စခန်းကိုဒီကနေ့တွားရောက်ကြည့်ရှုခဲ့တဲ့ Cardis ကပြောသွားတာပါလွန်ခဲ့တဲ့နှစ်အောက်တိုဘာလနောက်ပိုင်းကရခိုင်ပြည်နယ်ကလူမျိုးရေးရဲကင်းစခန်းတွေကိုအာဆာအစွန်ရောက်အဖွဲ့ကဝင်ရောက်တိုက်ခိုက်တာကြောင့်စစ်တပ်ကနေမြေရှင်းလင်းရမှာရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံသွားပါတယ်။အဲဒီလိုစစ်တပ်ရဲ့စစ်ဆင်ရေးအတွင်းလူတွေသိန်းနဲ့ချီထွက်ပြေးခဲ့ရတာကြောင့်ကုလသမဂ္ဂအပါအဝင်အမေရိကန်နဲ့နိုင်ငံကြီးတချို့ကဒါဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ ညင်ပြန်တက်ဖြတ်သားတွေအမျိုးသမီးတွေအပေါ်မတရားပြုကျင့်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေလည်းကြေကြေလောင်လောင်ထွက်ပေါ်ခဲ့ပါတယ်။အခုခါမှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားအဲ့ဒီထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့သဘောတူညီထားခဲ့ကြပေမဲ့လည်းအစည်းအဝေးအကောင့်ထဲပေါ်နိုင်တဲ့အထိတော့ဖြစ်မလာသေးသလိုနေဆက်ဖြတ်ကျော်ထွက်ပြေးနေတာတွေလည်းဆက်ရှိနေသေးပါလွန်ခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းကမ္ဘာတဝန်းကလူခွေချိုးဖောက်မှုတွေနဲ့ဆက်နေပြီးအမေရိကန်ဆိုရကအရေးယူတန်ခတ်မှုအစ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ဦးထဲမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မောင်မောင်ဆိုးကိုရခိုင်ပြည်နယ်စစ်စင်ရေးတွေမှာကြီးကျက်တာဝန်ယူခဲ့တဲ့အဓိကတာဝန်ရှိသူတွေအဖြစ်ထည့်သွင်းအရေးယူထားပါတယ်ခင်ဗျာ
အိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်း MH370 နဲ့အတူပျောက်ဆုံးသွားတဲ့ခီးတယ်ရီရဲ့မိသားစုတွေကလေယာဉ်ပျောက်ဆုံးမှု၄နှစ်မြောက်အောင်မေပွဲခန်းနာကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့ကျင်းပသွားပါတယ်။အစိုးရကတစ်ဖက်ကလည်းလေယာဉ်ပျောက်ရှာဖွေမှုလုပ်ငန်းတွေစတင်နေတာပါ။ဒီလေယာဉ်ကိုရှာဖွေမှုပြန်ဆဖို့မလေးရှားအစိုးရကပြီးခဲ့တဲ့ဇန်နဝါရီလကပဲအမေရိကန်စူးစမ်းရှာဖွေရေးကုမ္ပဏီတစ်ခုကိုအလုပ်အပ်လိုက်ပါတယ်။ Houston မြို့အခြေစား Ocean Infinity ကုမ္ပဏီကရှာမတွေ့ရင်ပတ်စံမပေးနဲ့ဆိုတဲ့ဘောတူညီချက်နဲ့စာချုပ်ချုပ်ထားတာလို့မလေးရှားပို့ဆောင်ဆက်သွယ်ရေးဝန်ကြီးကပြောပါရစေ
။ Burkina Faso နိုင်ငံမျိုးတော်မှာပြင်းထန်တန်ရုံနဲ့စစ်ဌာနချုပ်ကိုအစ္စလာမ်ရဲ့အစွန်းရောက်အကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူရှိဦးတက်မလဲတည်ဆုံးပြီးတော့80ကျော်ဒဏ်ရာရသွားပါတယ်။တောက်ကြနေက Guagadugu မြို့တော်မှာအကြမ်းဖက်သမားတွေကတနက်တွေဘုံတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြပြီးလုံခြုံရေးအဖွဲ့တွေကပြင်လဲခုခံပစ်ခတ်တာကြောင့်အကြမ်းဖက်သမား10ဦးလုံးတည်ဆုံးသွားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုအောင်နဲ့မအေးတနာကျော်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်ခင်ဗျာအပတ်စဉ်ကန္တာတွေမတင်ဆက်ခင်အခုရင်ဆုံးတော့ဆက်သွယ်မေးမြန်းချက်နဲ့စတင်ကြပါတယ်လေဆက်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရဘူးတဲ့အတွက်အာဆာအကြမ်းဖက်အဖွဲ့ရဲ့အန္တရာယ်ကိုကာကွယ်ဖို့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာလုံခြုံရေးတိုက်ရင်ရာတိုးမြင့်ချထားရတာဖြစ်တယ်လို့မြန်မာသမရာယုံပြောခွင့်ရဦးစော်ထီကပြောပါတယ်အခုလိုမြန်မာတပ်တွေလုံခြုံရေးတိုးချထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစိုးရိမ်မှုတွေရှိလာတဲ့အတွက်နှစ်နိုင်ငံပူးတွဲညီနိုင်ပြီးပူးပေါင်းကင်းလှည့်တဲ့အစီအစဉ်တွေကိုလည်းဆောင်ရွက်သွားမယ်လို့ဆိုပါတယ်အသေးစိတ်ကိုတော့မဆုမုံကပြောပြမှာပါ
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတဲ့2016အောက်တိုဘာမှာကင်းစခန်းတွေကိုအကြမ်းဖက်တိုက်ခတ်မှုဖြစ်ခဲ့တယ်လို့2019အောက်တိုဘာလတုန်းကလည်းတကြိမ်ရဲကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စစ်စခန်း30ကိုတပြိုင်တည်းလူဝင်အားသုံးပြီး ARSA ကြမ်းဖက်အဖွဲ့ဘက်ကတိုက်ခိုက်ခဲ့တယ်လို့အခုချိန်ထိလည်းအစိုးရရုံးဌာနတွေကိုမိုင်းခွဲတိုက်ခတ်မှုတွေရှိနေသေးတဲ့အနေအထားဖြစ်တဲ့ဒါကြောင့်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်မှာ ARSA ကြမ်းဖက်အဖွဲ့ရဲ့အနေကိုကာကွယ်နိုင်မှုလုံခြုံရေးအတွက်မြန်မာအစိုးရဘက်ကတက်လုံခြုံရေးအင်အားတွေကိုတို့ချဲ့ချထားရတာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါတယ
်အဓိကချက်ကကျွန်တော်တို့မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းက ARS ကိုစတင်တိုက်ခတ်မှု2016အောက်တိုဘာမှာတကြိမ်2019အောက်တိုဘာမှာတကြိမ်တကြိမ်ကြဲတိုက်ခတ်တာလည်းနောက်ထပ်လည်းရရှိတဲ့သတင်းချက်လက်ပေါ်မှုပြီးတော့ဒုံညုံကြီးကလွတ်လွတ်လပ်လပ်ကတော့ကျွန်တော်လုံးပါပဲအဲ့တော့လုံးတက်ခါမှာဟိုဘက်ကစွန့်မှုမရှိအောင်ပူလဲကင်းလိုက်ကြတယ်ပါလေလို့တုံ့နေဆိုတော့ကျွန်တော်မြင်လိုက်တာ
အခုဒီရခိုင်နယ်စပ်မှာရှိတဲ့ဒီလုံခြုံရေးအတွက်အထူးသဖြင့်ချထားတဲ့တက်တွေအခုပြန်ပြီးတော့ရုပ်သွားတယ်လို့ကြားရလို့ပါရှင်အဲ့ဒီသတင်းမှန်ပါလားရှင
်ကျွန်တော်ရုပ်တော့မရုပ်တော့မဟုတ်ဘူးနံပါတ်1ချက်က ARF ကျန်းဖက်သမားကဒင်းနာဒိရှင်ရဲ့မျိုးခုတ်တက်ပြီးမြန်မာနိုင်ငံကိုအကျန်းဖက်တက်ခံမှုလုပ်တယ်အဓိကချက်ကကျွန်တော်တို့မြန်မာနိုင်ငံကရခိုင်နယ်မြောက်ပိုင်းက ARF ကျန်းဖက်တက်ခံမှုသမန်းကြီးကဒီအကြမ်းဖက်သမားတွေကပြန်လည်လက်ခံရေးလွှဲဆောင်လက်ခံရေးကိစ္စတွေကိုမချစ်မြောက်အောင်တားဆီးနေကြတာအကြမ်းဖက်သမားတွေထောင်ချောက်ဖြစ်တယ်အဲ့ဘဝနဲ့တစ်ဆင့်ခြေကုပ်ယူပြီးတော့ဟိုဒုက္ခပေးမှာဒုက္ခပေးတဲ့အခါကျမြန်မာနိုင်ငံနဲ့မကဗင်္ဂလားဒေ့ရှ်နိုင်ငံပါအကြမ်းဖက်အနေနဲ့ဆင်းရဲမှုဖြစ်လာမယ်ဒါနဲ့နိုင်ငံလုံးရဲ့လူငယ်ကိစ္စရဖြစ်နေပြည်နယ်ရေးငယ်စားတင်ငယ်ရေးကိစ္စလည်းဖြစ်တယ်နံပါတ်3ချက်ကဒီလိုမျိုးအာဆာလိုအဖွဲ့အစည်းတွေအကြမ်းဖက်သမားတွေအမြင့်မတော်နေအောင်ဗင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းဆောင်ဖို့လုပ်တယ်ခုနပြောတဲ့ငယ်စားဒီကမှာပူးရဲကင်းလဲတာမျိုးကိုဒီနေတဲ့ပက်ထရိုလိုမျိုးလုံးမယ်ဆိုရင်ဒင်းသားတွေကလည်းပူးပေါင်းဆောင်မယ်ဆိုရင်အကျန်းဖက်သမားတွေရဲ့အနေနဲ့ကင်းဝေးမယ်အဲ့လိုအကျန်းဖက်သမားတွေရန်ကကာကွယ်နိုင်မှုဆိုရင်မြန်မာနိုင်ငံကတော့လုံခြုံရေးကလုံခြုံရေးကလုပ်ရမယ်အဲ့တော့ဒီဘက်မှာစိုးရိမ်မှုတွေဖြစ်တာမျိုးတွေဖြစ်နိုင်တယ်
အဲ့တော့ကျွန်တော်ဘင်္ဂလားဒေ့ရှ်နဲ့တော့ဟိုတာမူးစင်ပြုစုံပေါ်မှာမိထားတယ်။ဒါပေမဲ့လို့အခုလိုမျိုးမြန်မာဘင်္ဂလားနှစ်နိုင်ငံနေဆက်မှာမြန်မာဘက်ကလုံခြုံရေးအင်အားတွေတိုးချလာတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမတ်ကြီးကိုခေါ်ယူတွေ့ဆုံပြီးတက်တေပြန်ရုပ်ပေးဖို့ပြီးခဲ့တဲ့ကြာသပတေးနေ့ကပြောခဲ့ပါတယ်။ဒီလိုမျိုးမြန်မာဘက်ကလုံခြုံရေးဌ
ကျွန်တော်တို့မနေ့ကဒင်းသားဒီပနဲ့အလန်နေစီလို့လုပ်တယ်အကြီးကြီးဆွေးနေတယ်ဒီရင်ဒင်းသားဒီနဲ့မြန်မာနဲ့ကျွန်တော်တို့ဘောဒီကကျန်နေနိုင်ငံပူးတွဲကင်းလဲတဲ့အစီအစဉ်တွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့စီစဉ်နေပါတယ်လို့လည်းတမနာရုံပြောခွင့်ရဖို့ကိုဦးစောထေးကပြောပါတယ်ကျွန်တော်တို့မနေ့ကဒင်းသားဒီပနဲ့အလန်နေစီလို့လုပ်တယ်အကြီးကြီးဆွေးနေတယ်ဒီရင်ဒင်းသားဒီနဲ့မြန်မာနဲ
lu myama so ya bak ka le lou tin lou thai de ne zat lon yu ye asiman ni go ro sat saung yat twa ma phit de lu le u so the ka tat law myaw ba de
a ja ba chin ya mu an ne san ye na nya chi de nam ni ja ga myama na nya ye a chou da na pi pi le lon yu yi de paw ma ni lou tin lou lai ga lou lou ya de lon yu ye si bin le sai ko media o chin lo a si yin khan mu shi ba nam ma dong che ga ai a ja ba ta cha mu ni bin pin ya chi ni mu di yo chin lo do lou ma ba
မနေ့မတ်လ၂ရက်နေ့ညနေပိုင်းတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘတ်ချန်နှစ်နိုင်ငံနယ်စပ်မှတ်တိုင်ကခေါင်းလုံ BGB စခန်းမှာမြန်မာဘက်ကနေကြားစောင့်တက်ရဲတပ်ဖွဲ့ခွဲမှုဒုတိယရဲမှူးကြီးစောစရာလင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်က BGB တပ်ရင်းမှုဒုတိယဗိုလ်မှူးကြီးမော့ဇူရစ်ဟာဇန်ခါတို့တွေ့ဆုံပြီးတော့တင်းချောင်သွားတဲ့ဒုက္ခသည်တွေအရေးတနနိုင်ငံပူးတွဲကင်းလဲမဲ့အစီအစဉ်တွေနဲ့နယ်စပ်မှာဖြစ်နေတဲ့ကိစ္စတွေအချိန်နဲ့တပြေးညီသတင်းဖလှယ်ကြဖို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါ။အခုတော့ပြည်တွင်းပဲဈေးကွက်အခြေအနေကိုကြည့်အောင်ပါ။အိန္ဒိယနိုင်ငံကသူ့ပြည်တွင်းဝယ်ယူစားသုံးမှုအတွက်လုံလောက်တဲ့ပဲပမာဏကိုထုတ်လုပ်နိုင်နေပြီဖြစ်တာကြောင့်အိန္ဒိယနိုင်ငံ၏ဒီစီကအထူးသဖြင့်မြန်မာနိုင်ငံစီကနှစ်စဉ်ဝယ်ယူနေကြမှတ်ပဲကိုကန့်သတ်ချက်တွေနဲ့ဝယ်ယူနေတဲ့အတွက်ပြည်တွင်းပဲဆိုင်တောင်သူတွေနဲ့ပဲတင်ပို့ရောင်းချသူတွေပေါ်ရက်ကမှုတွေရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်သတင်းပေးပို့ထားပါပါ။
အိန္ဒိယနိုင်ငံရဲ့ပဲမျိုးစုံထွက်တိုးလာတာကမြန်မာနိုင်ငံရဲ့ပဲတင်ပို့မှုကိုအများကြီးထိခိုက်မဲ့အနေအထားရှိနေပါတယ်။မြန်မာနိုင်ငံကနှစ်တိုင်းဝယ်နေတဲ့ပဲမျိုးစုံကို2018လပိုင်းကစပြီးကန့်သတ်ချက်တွေနဲ့လျှော့ပြီးဝယ်လာတာကြောင့်ပဲဆိုင်ပြိုရောင်းချနေတဲ့သူတွေအထိုက်လျောက်နင်းနာမှုတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကအိန္ဒိယနိုင်ငံရဲ့ပဲမျိုးစုံထွက်နှုန်းဟာတန်ချိန်23နန်းရှိခဲ့ရာကြောင့်ပြည်ပနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံကပုံမှန်ဝယ်နေတဲ့ပဲမျိုးစုံကိုကန့်သတ်ချက်နဲ့ဝယ်ယူလာတာဖြစ်ပါတယ်။ဒီကန့်သတ်ချက်ဟာအခုလ31ရက်မှာကုန်ဆုံးမှာဖြစ်လို့အသစ်ထွက်ပေါ်လာမဲ့မြန်မာအိန္ဒိယပဲတင်သွင်းမှုမှာဘာတွေပြောင်းလဲသွားမလဲဆိုတာပဲကုန်တယ်တွေကစိတ်ဝင်စားနေကြပါတယ်။အိန္ဒိယကအခြားနိုင်ငံတွေကပဲကိုကန့်သတ်ချက်နဲ့ဝယ်ယူလာသလိုတစ်ဖက်မှာလည်းသွင်းကုန်အခွန်ကိုတိုးမြင့်လိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပဲနဲ့နှမ်းကုန်တယ်များအသင်းသတင်းနဲ့ပြန်ကြားရေးတာဝန်ခံဒေါက်တာမြတ်စိုးကအခုလိုပြောပါတယ
်။လက်ရှိကသူကအိန္ဒိယရဲ့ policy ကသူ့နိုင်ငံလေသမားအဆောင်နဲ့မစကြလို့ရှိရင်ဘောဝင်ဝင်နှစ်ဆတော့မယ်ဆိုတော့တို့ကတုံနေတော့တို့ပြည်ပြည်ကုလမှုရဲ့စူးစမ်းနေတော့ဒီမပဲတဲ့ပဲစင်းကတို့နိုင်ငံအဲထွက်ကုန်ဖြစ်တော့ထွက်ကုန်ဖြစ်တော့တို့ကဒီရာသီဥအခြေအနေပြီးတော့တို့လောက်သွားနိုင်တော့ရာသီဥအခြေအနေပြီးတော့လည်းကျွန်တော်တို့ဘောပြန်ဖွင့်တော့ဖွင့်ပေးနိုင်တော့ဒီကြားထဲမှာတော့တခြားနိုင်ငံပဲတွေကတို့ကရာဂိုင်နှုတ်တစ်ခုတည်းတိုးကောက်နေပေါ့ဒီနေ့ဆိုရင်ရာဂိုင်နှုတ်ဒီ40တွေ60လုံးကောက်တယ်ပြောတယ်ပြလဲပဲလို့လေအဲ့တော့တို့နိုင်ငံလည်းမလာတင်းတဲ့သဘောတော့ရှိတာပါအကျိုးနိုင်ငံအနေနဲ့ကတော့ဒီမပဲဆိုတာလဲ25နှစ်30လောက်စိုက်တာကြာပြီလေကြာပြီတော့ဒီလေသမားတွေကလည်းလက်ရှိကတော့ပြောင်းဆိုရုပ်ပြည့်ကြတော့ဒီတခြားစိုက်ဖို့ကလည်းမျိုးကြီးစိုက်နည်းပညာလိုနေသေးတာပေါ့အဲ့တော့ကျွန်တော်တို့နိုင်ငံအနေနဲ့တော့ဒီတခြားဈေးကွက်ရှိရလားရှိရတယ်တော့ဒီမပဲအစားတို့ဗျာအကုန်မပြောင်းတော့တခြားဟာကိုစိုက်တဲ့နဲ့ပါတင်တစ်ခုပြောင်းတော့စိုက်တဲ့နဲ့လို့ယူဆတာလား
မြန်မာနိုင်ငံကနေအိန္ဒိယကိုပဲမျိုးစုံတင်သွင်းမှုဟာ2016-2019ဘဏ္ဍာနှစ်မှာတန်ချိန်6.6တန်းရှိပြီး2019-2018ကာလမှာတော့တန်ချိန်5.5တန်းဝင်းကျင်ပဲရှိပါတယ်။အိန္ဒိယနိုင်ငံရဲ့ကန့်သတ်မှုတွေထပ်ပြီးရှိနေအောင်မဆိုရင်လာမယ့်ဘဏ္ဍာနှစ်မှာတန်ချိန် 2.5 တန်းလောက်ထိလျော့နေသွားနိုင်တယ်လို့ပြည်တွင်းကပဲကုန်တွေကခန့်မှန်းထားပါတယ်။အဓိကတင်ပို့နေတဲ့မပဲဈေးနှုန်းကလည်းပြည်တွင်းမှာတောက်လျှောက်ထိုးကျနေပါတယ်။ခုနှစ်ဖေဖော်ဝါရီလ28ရက်ကမတ်လ1ရက်နေ့3ရက်အတွင်းမှာမပဲစင်းတော့ဟာတည်င်းကိုကျပ်16000ဝန်းကျင်ထိထိုးကျသွားတာပါ။ပ
ပုံကုန်ပေးရေးဈေးကျဆင်းလျောက်ကာဝယ်ဖို့ကုန်တိန်နဲ့အစိုးရမတီဘီကျန်ွယ်ပီလီယံတရားနဲ့ပဲတွေကိုဝယ်ယူတူဆောင်မှုစီစဉ်ထားပြီမဲ့လက်တွေ့မှာအစိုးရဘက်ကပူးပေါင်းပါဝင်တာအားနည်းနေရလို့ဒေါက်တာမြတ်စုကဆိုပါတယ်။လက်ရှိကတော့အစိုးရကပါဝင်မှုမရှိကြဘူး။ကုန်တယ်တွေကလည်းဒီပဲစင်းကုန်လောက်ပဲဒီနေ့ကဒီတန်သုံးလေးလောက်ပဲဝယ်သွားရကြ။ကျွန်တော်ကတော့သူဆက်မွေတော့ပေါ့။ကုန်တ ငံတွေကလည်းကနေဒါတို့ဩစတြေးလျတို့လည်းသူတို့နဲ့ပဲအိတ်နဲ့ဆွေးနွေးနေရသူတို့နိုင်ငံကလည်းဒီအိန္ဒိယဈေးကပဲမိကွာကျွန်တော်နိုင်ငံကလည်းဒီမပဲနဲ့ဖဲတင်ကောလည်းသူနိုင်ငံအဓိကမိကွာတဲ့သူ့ပေါ်ပဲမူတည်တော့ရှိရလေ
အိန္ဒိယရဲ့ပဲဝယ်ယူကန့်သက်ချက်ဟာပြည်တွင်းမှာရှိရဲ့ပဲဝယ်ယူတူဆောင်တဲ့ဂုံတွေအတိုင်းဝိုင်းကိုလည်းအများကြီးရိုက်ခတ်ခဲ့ကြောင်းအေယာဝရီတိုင်းဟင်္ဒရာမြို့နယ်ကပဲကုန်တဲ့တူကအခုလိုပြောပါရယ်
ဗမာဒီနိုင်ငံမှာဘေးနဲ့ပတ်သက်လို့ဈေးဈေးကမရှိကြလားမရှိကြတော့တို့ဒီနိုင်ငံသားဈေးကျပေါ်မှာပဲအမြင်ကြည့်ပြီးတော့ဈေးနှုန်းကနိုင်ငံမှာမပဲကိုဒီဒေသရင်းပေါင်းနဲ့နောက်ကြာပြန်လုပ်တဲ့အတိုင်းမှာနည်းနည်းဆန်းတော့တော့မကိုတော့လို့လည်းပြောရှိရပြောပါတော့အစီအစဉ်ရအောင်တန်းတယ်ဒီနိုင်ငံသားဈေးကျပေါ်မှာအပြည့်အဝစွာပြီး
မြန်မာနိုင်ငံအနေနဲ့အိန္ဒိယအပြင်အခြားအလားအလာရှိတဲ့ပဲဈေးကွက်ကိုရှာဖို့လိုအပ်နေရလို့ပဲကုန်တဲ့တိုင်ဝမ်ကသုံးသပ်ပါတယ်။မကြသေးခင်ကမြန်မာနိုင်ငံပဲနှမ်းကုန်တယ်များအသင်းကပဲမျိုးစုံဈေးကွက်မြင့်တင်ဖို့တရုတ်နိုင်ငံကွမ်ရှီကျွမ်းဒေသနန်နင်းမြို့မှာကျင်းပတဲ့စီးပွားရေးဖိုရမ်မှာပြည်တွင်းထွက်ပဲမျိုးစုံကိုမိတ်ဆက်ခဲ့ပါသေးတယ်။မြန်မာနိုင်ငံအနေနဲ့ပဲမျိုးစုံတင်ဖို့ရောင်းချပြီးရတဲ့ဝင်ငွေကတစ်နှစ်ကိုဒေါ်လာ1ဘီလီယံဝန်းကျင်လောက်ရှိပါတယ်။2018ဘဏ္ဍာနှစ်မှာတော့အိန္ဒိယရဲ့ကန့်သတ်ချက်တွေကြောင့်နိုင်ငံခြားဝင်ငွေအများကြီးလျော့ကျသွားတယ်လို့ကုန်တယ်အတိုင်းဝိုင်းကပြောပါရယ်ခင်ဗျာ
။ VOA သတင်းတော့ကိုစောထက်ဖြစ်ပါတယ်။အခုတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာနာဂစ်ဆိုင်ကလုန်းမုန်တိုင်းကြီးဝင်ရောက်တိုက်ခတ်ခဲ့တာ10နှစ်တောင်ကြာသွားပြီဆိုပေမဲ့မုန်တိုင်းနောက်ပိုင်းပြန်လည်ထူထောင်ရေးမှာစီးပွားရေးလုပ်ငန်းကိုကြည့်ရင်လုပ်ငန်းကြီးတွေပဲပြန်ထူမှန်းနိုင်ပြီးကိုပိုင်စီးပွားရေးငယ်တွေကတော့နလန်မထူတော့ပါဘူးဒီအခြေအနေနဲ့ပတ်သက်လို့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြမှာပ
ါမြန်မာနိုင်ငံမှာတဘာဝဘေးရန်တွေဖြစ်ပွားပြီးတဲ့နောက်စီးပွားရေးလုပ်ငန်းတွေထိခိုက်မှုကိုကာကွယ်နိုင်မှုလုပ်ငန်းရှင်တွေဘက်ကကြိုတင်တင်ဆက်မှုတွေမလုပ်ဆောင်နိုင်သေးတယ်လို့အစိုးရအနေနဲ့လည်းအဆင်သင့်မဖြစ်သေးဘူးလို့ကြွမ်းကျင်သူတွေကပြောဆိုနေကြပါတယ်။ငွေကြေးအခြေအနေ၊နိုင်ငံရေးအခြေအနေနဲ့စီးပွားရေးကဏ္ဍကအခုမှတိုးတက်အောင်လုပ်နေတဲ့အတွက်တဘာဝဘေးရန်ကြီးဖြစ်လာရင်စီးပွားရေးကိုပြန်လည်ထူထောင်မှုအစိုးရကိုအားကိုးလို့ရတဲ့အခြေအနေမျိုးဖြစ်သေးတယ်လို့ပြောဆိုနေကြတာပါ။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဘေးရန်ကြီးဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကရန်ကုန်တိုင်းတာဝန်ခံဦးမော်နိုင်ထွန်းကတော့တဘာဝဘေးရန်ကြီးတွေဖြစ်လာရင်တိခိုက်မှုတွေတဲ့အထက်မှာစီးပွားရေးဟာလည်းအရေးကြီးတဲ့ကဏ္ဍမှာပါတဲ့အတွက်ချိန်ဆက်ပြီးတော့ကူညီလှုပ်ဆောင်ရမှာဖြစ်တယ်လို့အခုလိုပြောပါတယ
်။ဘာမှဘေးရန်တွေစီမံခန့်ခွဲတဲ့ဆက်ကြတော့ကျွန်တော်အရေးကြီးတာစီမံခန့်ခွဲတဲ့လုပ်ငန်းမှာကျွန်တော်အဓိကဟာဒီကျွန်တော်တို့ထိခိုက်ဝင်မှုတွေထိသွင်းမှုတွေဒီအန္တရာယ်တွေပေါ့နော်။ဒါတွေဆုံးရှုံးနိုင်ခြေတွေအဓိကထားတာဖြစ်ပါတယ်။ကျွန်တော်တို့ဟာဆိုရင်ကျွန်တော်ကယ်ဆယ်ရေးဌာနဒီတဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုမှာဆိုရင်ကျွန်တော်တို့ကခံခွဲတဲ့ခါမှာဆိုရင်ဒါကိုပဲအဓိကထားပြီးခံခွဲတာဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ကဒီထိခိုက်လွယ်မှုပုံစုထဲမှာဆိုရင်ကျွန်တော်တို့ကဒါဒီတစ်ချေရုပ်ပိုင်းဆိုင်ရာထိခိုက်လွယ်မှုရှိတယ်။နံပါတ်2စီဝိုင်းပိုင်းဆိုင်ရာထိခိုက်လွယ်မှုရှိတယ်။နံပါတ်3ကကျွန်တော်တို့ပတ်ဝန်းကျင်ပိုင်းဆိုင်ရာထိခိုက်လွယ်မှုရဲ့နောက်လူမျိုးရေးပိုင်းဆိုင်ရာနံပါတ်4ကလူမျိုးရေးပိုင်းဆိုင်ရာထိခိုက်လွယ်မှုအဲ့တော့ကျွန်တော်ကစီးပွားရေးပိုင်းဆိုင်ရာထိခိုက်ဝယ်မှုကအဓိကအရေးကြီးခန်းကဏ္ဍပါဝင်တာပေါ့နော်အဲ့တော့ကျွန်တော်ကစီးပွားရေးလုပ်ငန်းအနေနဲ့ကျွန်တော်ဒီလုပ်ငန်းနဲ့ပတ်သက်တဲ့ဟာတွေကတော့ဒါချိတ်ဆက်ပြီးတော့ကွန်ရက်အနေနဲ့လုပ်ဆောင်ပါတယ
် Suspend Associate မြန်မာ Limited ကဒုတိယဥက္ကဋ္ဌဦးမတင်ပန်ကတော့မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုတဘာဝဘေးအန္တရာယ်ဖြစ်လာရင်စီးပွားရေးလုပ်ငန်းတွေပြန်လည်ထူထောင်နိုင်အောင်လုပ်ဖို့ကလိုအပ်ချက်တွေအများအပြားရှိနေပြီးအခုခေတ်ကဘယ်လိုပြင်ဆင်ရမလဲဆိုတာကိုကုမ္ပဏီတွေအနေနဲ့လိလာထားတင်တယ်လို့လည်းအခုလိုပြောပါတယ
်။အများသောဖြင့်ကပြန်ကောင်းဟိုထောင်ဖို့တော့ခွင့်မရှိတော့ဘူး။ဗိုင်းရပ်စ်တွေရှိတာအကုန်ပါသွားပြီ။ရှိတာအကုန်လွတ်သွားပြီ။ဆိုတော့တော်တော်ဒုက္ခရောက်ပါတယ်။ဒါတွေကိုတော်တော်များ NGO တွေကအစိုးရဘက်က NGO တွေကလာပြီးတော့ကူညီပါတယ်။ပံ့ပိုးပါတယ်။ဒါပေမဲ့ဒါတွေကအချိန်လိုပါတယ်။ချက်ချင်းတော့ဟိုလည်းချက်ချင်းပြန်ကောင်းကောင်း 刚得跑没来吧？是八路的，所以变形不路玩，哪里不路玩？要西外老家哦，都到什么？1990嘛杀了，所以里面来多来，那是新的不新的？所以那是新的戏的时候，的西外老家嘛 ，intensive 不新的？所以边伢嘞 intensive 不新的玩嘞？好。阿公侬不如搞过呀没？不如变心呀没？你先没有对吧？然后要不，伢伊那么落地吧嘞？变伢哦，下午落地吧嘞？他们提变伢压压住么？谁喜欢嘞？压来嘛嘞？哦，你变伢么？哦，完了，移民嘞？变伢要么？
大变，他爸爸变你的皮拉人，变来土塘上老婆在干了，农安局的老婆变新南米。လုပ်ငန်းသေးတွေကတော့မပြင်းစင်နိုင်သေးဘူးလို့လည်းဥမာတင်ပန်ကအခုလိုဆက်ပြောပါလေ
။တော်မြတ်ကမ္ပဏီကြီးကအသက်ရှင်မှုပဲရုံးရတယ်နေ့တိုင်းဒီကမ္ပဏီတော့ပြင်းစင်မှုခက်ပဲ။ဘာလို့လဲသူတို့နေ့တိုင်းအသက်ရှင်မှုရုံးနေတော့ဒါ ਉਹ ပဲအယုံဆိုင်နေတယ်။ဆိုပြီးတော့ပြီးတော့ disaster ဘုပြင်းစင်မှုနည်းနည်းအချိန်ပေးဖို့ပတ်စံပေးဖို့မရှိပါဘူး။ဟာသူတို့ကတော့ဟိုစားတဲ့ company ဖြစ်ဖြစ်မယ်ဒါမဲ့ဟိုပြင်ဆင်တဲ့ company ကတော့အင်အားလည်းတောင့်တယ်နောက်ပြီးသူဆုံးရှုံးမှုများတဲ့ company တွေဟုတ်လားသူ asset များတယ်ဆုံးရှုံးမှုများတဲ့ company ဒါတို့တော့ပြင်ဆင်သင့်ပါတယ
်ဒါကြောင့်အခုချိန်မှာတဘာဝဘေးရန်တွေဖြစ်လာရင်စီးပွားရေးလုပ်ငန်းတွေထိခိုက်မှုတက်တာစေဖို့အစိုးရလုပ်ငန်းရှင်နဲ့ NGO တွေပူးပေါင်းပါဝင်တဲ့မြန်မာနိုင်ငံပုဂ္ဂလိကကဏ္ဍဘေးရန်တွေရဲ့စီမံခန့်ခွဲမှုကွန်ရက်ကိုဖွဲ့စည်းထားပြီးအဲ့ဒီကွန်ရက်ကနေကူညီပေးသွားဖို့ရှိတယ်လို့လည်းကွန်ရက်ရဲ့ဥက္ကဋ္ဌဦးတက်ဝင်းကအခုလိုပြောပါတယ
်မြန်မာနိုင်ငံမှာဒီဟောပေါ့ဟိုဟိုသဘောဘေးရန်တွေဖြစ်လာရင် private sector ကပါဝင်ပြီးတော့မှကူညီမယ်ပါမယ်ဆိုတဲ့ဒီကအဓိကအဲ့ကွန်ရက်ပဲအဲ့တော့အဲ့ဒီကွန်ရက်မှာအင်္ဂရုဒီဟိုဒီအားလဲဟိုနိုင်ငံတော်ကနိုင်ငံတော်မှာနိုင်ငံတော်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကစိတ်ကောင်းစလိုက်ကိုယ်တိုင်ကဒီသူကချမှတ်လိုက်တယ်။ဘာချမှတ်လိုက်ဘာလိုက်လဲဆိုတော့ဒီ National Disaster Management Committee ဆိုတော့ခေါင်းပြလိုက်တယ်။ဆိုလိုတာကတဘာဝဘေးရန်အမျိုးသားတော့အမျိုးသားရေးဘူးသူကအမျိုးသားရေး National Disaster ဖြစ်လာရင်တဘာဝဘေးရန်ဖြစ်လာရင်ဘလို Management Manage လုပ်မယ်ဆိုတဲ့ Committee သူကခေါင်းလိုက်တယ်အဲ့တော့အဲ့ဒီကော်မတီထောင်ပြီးတော့မှသူကဒါကိုသူကလုတ်ခိုင်းတယ်လုတ်ခိုင်းပြီးတော့မှအဲ့ဒီဟာကိုအဓိကတာဝန်ယူတာကဒုတိယသမ္မတငါတို့ရဲ့ဒုတိယသမ္မတကြီးဟင်နရီဘန်ပီယိုကသူကဦးဆောင်တယ်အဲ့ဒါကိုမြန်မာ Action Plan on Disaster Risk Reduction အဲ့တော့ Risk Reduction ဆိုတာ Disaster ဖြစ်လာရင်တဘာပြန်နဲ့ဖြစ်လာပြီဆိုရင်အနည်းဆုံးတဘာပြန်ဖြစ်တော့ကြီးမှဖြစ်တော့ဖြစ်ရင်တော့လူလိုက်ပြေတာပေါ့အနည်းငယ်နည်းအောင်ဘယ်လိုလုပ်ကြမလဲဆိုတော့သူကအဲ့ဒီဟိုပါပေါ့နော်ဟိုကMap ဒီအဲ့တော့အဲ့ဒါကိုချမှတ်ပြီးတဲ့ခါမှာ private sector မပါဝင်နဲ့မဖြစ်ဘူးဆိုတော့သူသိတယ်သိတယ်ခါကျတော့ down လို့သူကဒီမှာအင်္ဂလိုရော private sector ကိုခုနမြန်မာခုနပြောတဲ့ MPT network ကြီးကိုစာပြီးထောင်ခိုင်းလိုက်တယ်အင်္ဂလိုထောင်တယ်ဒါလည်းထောင်တဲ့ခါကျတော့အရင်တော့ဟိုဦးစီးဦးဆောင်တာကတော့ UMCCI ပဲ UMCCI နဲ့စာဦးစီးတယ်ဦးစီးပြီးထောင်ပေးလိုက်တယ
်မြန်မာနိုင်ငံဟာနာကက်မုန်တိုင်းတိုက်ခတ်မှုခံရပြီးတဲ့နောက်စီးပွားရေးလုပ်ငန်းတွေကြာဆင်းထိခိုက်မှုရှိခဲ့ပြီးကြိုတင်ပြင်ဆင်မှုမရှိခဲ့တာကြောင့်ပြန်လည်ထူထောင်ရေးလှုပ်ဆောင်တဲ့အခါအချိန်ကြာမြင့်ခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပါ
။မြန်မာတို့ခွင့်အစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။မကြာခင်မှာစနေညတိုက်ရိုက်လေလံအစီအစဉ်မှာတော့အခုတလောဖြစ်ပေါ်နေတဲ့နိုင်ငံရေးလှုပ်ကြံမှုတွေအကြောင်းဆွေးနွေးကြတော့မှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေလံအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီမတ်ဆူမွန်ကတာဝန်ယူထုတ်လွှင့်มาဖြစ်ပြီးကိုအောင်လွင်ဦးကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တည်းလေလိုင်းစီစဉ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းဖက်မှုတွေကိုဘယ်လိုဖြေရှင်းသွားကြမလဲဆိုတာကိုဆွေးနွေးမှာပါမကြာခင်ကပဲမြန်မာနိုင်ငံကနေရာတချို့မှာလူသေးပြောက်တွေရှိတဲ့အထိပုံပေါက်ခွဲတွေတွေ့ရပါတယ်ဘယ်လိုအကြောင်းတွေကြောင့်ဒီလိုနိုင်ငံရေးအကျဉ်းဖက်မှုတွေပေါ်ပေါက်နေရတယ်လဲဘယ်လိုမျိုးတားဆီးသွားနိုင်မလဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးသွားမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးပြည့်မြတ်ဒီမြန်မာနိုင်ငံရေးအခက်အခဲပုံကိုဖြစ်တဲ့ဦးရထွန်းဦးအောင်သူငင်းတို့လည်းလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုံကိုရဲ့ရေဝီယာသုံးသက်ချက်ကိုချားကြပါလေကျွန်တော်ဒီမချားသေးရင်ကပဲဒီလာရှိုးတို့စစ်တွေတို့မှာဘုံတွေခွဲတယ်လူတွေလည်းအသေးပြောက်တွေရှိခဲ့တယ်ဟိုလက်တလုံးမဟုတ်ပေမဲ့လည်းဒီ NLD ဥပဒေချန်ပီယံဥပုံကြီးမြန်ကုန်လေစိတ်မှာပြစ်တက်ခံရတာမျိုးတွေလည်းရှိခဲ့ဘူးတယ်ဆိုတော့ဒီတချို့ကိစ္စတွေမှာဘယ်သူဘယ်ဝါလက်ချက်ဆိုတော့ကျွန်တော်တို့တိတိကျကျမသိရပေမဲ့လည်းဒီနိုင်ငံရေးရည်ချက်တွေနဲ့မကင်းတာကိုလည်းတွေ့ခဲ့ရပါတယ်ဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဆရာဦးရထွန်းရဲ့သဘောထားကိုသိချင်ပါတယ်အခုတွေ့ရမြင်ရတဲ့လောက်ကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်ဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းဖက်မှုတွေကခေါင်းထောင်ထလာနေတယ်လို့ဟိုပြောလို့ရနိုင်တဲ့အခြေအနေမျိုးရှိနေတာဆရာဦးရထွန်း
အခုလောလောဆယ်ဖြစ်နေတဲ့ဟာတွေကတော့ဟိုနိုင်ငံရေးအကျဉ်းဖက်မှုလို့ပြောရမှာတဲ့ကျွန်တော်တို့ဟိုတော်ရင်လက်နက်ကင်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုလို့ပဲအဲအဲ့လိုပဲတုံ့တက်ရလိမ့်မယ်ခင်ဗျဒီကျွန်တော်တို့ညောက်ပိုင်းကဒီဟိုဟာပေါ့လေရုံးမပန်မှာဘုံခွဲခံရတဲ့ကိစ္စနောက်စစ်တွေမှာဘုံခွဲခံရတဲ့ကိစ္စတွေကတော့ကျွန်တော်ဟိုခံမှန်းကြည့်ရတော့တော်ရဲကလက်နက်ကင်အဖွဲ့အစည်းတွေနဲ့ပေါ့နော်ဆိုလိုတာကတော့ NCA လက်မှတ်မထိုးရသေးဘူးလက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်နေတယ်လို့အဲ့လိုကျွန်တော်ထင်နေပါတယ်။ဟု
တ်ကဲ့ပါဆရာ။ဒါပေမဲ့လည်းတခုရှိတာဆရာရဲ့ဟိုဘယ်လိုဖြစ်ဒီအဖွဲ့အစည်းတွေကနိုင်ငံရေးရည်မှန်းချက်နဲ့အစိုးရကိုလက်နက်ကင်တိုက်နေတဲ့အဖွဲ့အစည်းတွေဆိုတော့ဒါဘယ်လိုဖြစ်ကျွန်တော်သတ်မှတ်မယ်ဆိုတော့ဟိုနိုင်ငံရေးအကျဉ်းဖက်မှုလို့ပဲပြောနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ဆရာ။ဆရာကသဘောတူလားမသိဘူ
း။အဲ့ဒါလည်းပါမှာပေါ့လေ။ဒါပေမဲ့ဟိုအသေးစိတ်အချက်လက်ကတော့ဟိုဒေတာပြောမယ်ဆိုရင်တော့တမျိုးပေါ့။ဟိုကျွန်တော်တို့ဒီဘက်ကသိသလောက်ဆိုရင်တော့ဥပမာတို့ကတကယ်တောင်းနေကြပေါ့အတာကြီးပေးလို့ရှိရင်အဲတို့ပြဿနာမလုပ်ဘူးပေါ့အတာကြီးမပေးတဲ့အခါကျတော့ဒါဟိုမှတ်သွားအောင်နောက်မှမငင်းဆန်ရဲအောင်ဆိုတဲ့ရည်ချက်မျိုးလည်းပါနေတာပေါ့ဒီနောက်ဖက်မှာဖြစ်တဲ့ကိစ္စဆိုလို့ရှိရင်လည်းဒါအစိုးရကဟိုတိုက်ကြီးကိုတည်တည်ငြိမ်ငြိမ်နဲ့အုပ်ချုပ်နိုင်စွာမရှိတော့ဘူးဆိုတာကိုတက်ပြပြဖို့အတွက်အဲဟိုနေရာဖောက်ခွဲလိုက်ဒီနေရာဖောက်ခွဲလိုက်လူလူထိလက်ကြဖြစ်အောင်လုပ်တာပေါ့လေအဲနိုင်ငံရေးဒီကြံပေးမှုလို့ပြောလို့လည်းရပါတယ်ဗျာဟုတ်ပါ
ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်ဆိုတော့ကိုအောင်သူငယ်ရဲ့သဘောထားလည်းကျွန်တော်ကြားချင်ပါတယ်အခုလက်တလောအခြေအနေတွေကိုကျွန်တော်သုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီနိုင်ငံရေးရွေးချယ်တဲ့ဒီအကြံပေးမှုတွေဟိုတချို့ပြန်ပေါ်နေတယ်လို့ဆိုနိုင်လားဒီလိုလက္ခဏာတွေတွေ့နေရလားကိုအောင်သူငယ
်ဟုတ်ကဲ့ဟိုပြောရမယ်ရှင်တော့ဗျာဒီတလောဒီ February လအပြင်မှာဖြစ်ခဲ့တဲ့ဒီဘုံဖောက်တာတွေဒီအကြံပေးမှုတွေပေါ့နော်ဆိုတော့ကျွန်တော်မြင်လာတော့နိုင်ငံရေးရွေးချယ်ရှိတယ်လို့ထင်ပါတယ်ကျွန်တော်တို့ကတော့ဟိုသုံးသပ်ကြတာတော့ဒီ charo ဆိုတဲ့ဟာကတော့ဒီအကျန်းဖက်မှုကိုအသုံးပြုပြီးတော့တစ်ဖက်သားကိုချင်းချောက်တာကိုလိုချင်တဲ့ဒီနိုင်ငံရေးဟိုရည်ရွယ်ချက်ကိုရအောင်လုပ်တာမျိုးပေါ့နော်ဆိုတော့ဒီလိုမျိုးသဘောမျိုးလို့ပြောကြတဲ့ခါကျတော့အခုဒီကိစ္စတွေကတော့ကျွန်တော်မြင်တာနိုင်ငံရေးဟိုရည်ရွယ်ချက်လည်းရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီအခုလက်တလောအခြေအနေဟိုနိုင်ငံရေးအခြေအနေကကျွန်တော်ကြည့်မယ်ဆိုရင်ဖြစ်စဉ်တွေကလည်းနည်းနည်းလေးဆက်တယ်ဆိုတော့ဒီအခြေအနေကပြန်ပြီးတော့ဥမော်လာတဲ့အခြေအနေမျိုးလို့ပြောနိုင်တုံ့တက်နိုင်လားကိုအောင်မင်
းဟုတ်ကဲ့ဟိုကျွန်တော်ထင်တာတော့တော်တော်စိုးရိမ်ပွေရအခြေအနေရှိတယ်ထင်ပါတယ်ဥမာသမရဦးသိန်းစိန်တက်ခါစားပေါ့ဗျာသူကပြောဘူးရယ်ကျွန်တော်တို့ဒီနိုင်ငံရေးဒီကိစ္စတွေဆိုလို့ရှိရင်သဘောဝိုင်းမှာရှင်းရမယ်တခံပြန်ပြီးတော့ဟိုတိုက်ခိုက်ကြပြီးတော့ဒီလိုအကြမ်းဖက်တဲ့အခြေအနေပြန်မသွားဘူးဆိုတဲ့အမျိုးပေါ့ ော့နောက်တစ်ခါဒေါအောင်ဆန်းစုကြည်လည်းအလားတူသဘောမျိုးပြောဘူးတယ်လို့ထင်ပါတယ်ဆိုတော့အခုအနေထားမှာကျွန်တော်တို့ငင်းငန်းရေးဆွေးနွေးပွဲတွေလည်းလုပ်နေတယ်စကားလည်းပြောနေကြရင်လည်းတစ်ဖက်ကအခုလိုအကြမ်းဖက်မှုတွေပြန်ဖြစ်လာတဲ့အခါကျတော့ဒါကဘယ်လမ်းကြောင်းဘက်ကိုဥတီသွားတာလဲဒါမှမဟုတ်ကျွန်တော်တို့ရဲ့ငင်းငန်းရေးလုပ်ငန်းတွေကရောအားကိုးလို့ရပါအောင်မလားပေါ့နော်ဆိုတော့ဒါမျိုးစိုးရိမ်ကြရရရှိတယ်ထင်ပါတယ်
ဟုတ်ကဲ့ကိုငင်းကျေးဇူးပါဆိုတော့ကျွန်တော်ဒီနိုင်ငံရေးရွေးချက်တစ်ခုနဲ့ဒီအကြမ်းဖက်မှုကြီးကျူးလွန်နေတဲ့ဆိုတဲ့နေရာမှာဟိုအကြမ်းဖက်နိုင်တဲ့လက်နက်ရှိမှလည်းဖြစ်မှာဆိုတော့ရေဘူးရအနေနဲ့ဟိုလက်နက်ရှိတဲ့လူပုဂ္ဂိုလ်ဖွဲ့စည်းရဟိုလောက်တာလို့ယူဆလို့ရမှာဖြစ်ပါတယ်ဆိုတော့ဆရာဦးရထွန်းအခုတွေ့နေရတဲ့နိုင်ငံရေးအကြမ်းဖက်မှုကြီးဟာဟိုတုံးသက်ကြည့်မယ်ဆိုရင်ဘယ်လိုလူတွေလက်ချက်ဖြစ်မယ်လို့တွေ့လို့ရမှာဆရာ
အခုတလောဖြစ်တဲ့အကြမ်းဖက်မှုကြီးကတော့ခုနပြောသလိုပါပဲလက်နက်ရှိတဲ့အဖွဲ့အစည်းတွေပေါ့နော်အခုတစ်ပြင်းတော့NCA လက်မှတ်မထိုးထားသေးတဲ့အဖွဲ့အစည်းတွေကလုပ်တယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်။ NCA စာချုပ်ထိုးလိုက်ပြီဆိုရင်တော့ဒီဟာတွေကလုပ်လို့လည်းမရတော့ဘူး။ဆက်ကြီးကောက်လို့လည်းမရတော့ဘူး။အဲ့လိုဥပဒေချိုးဖောက်တဲ့ကိစ္စတွေလည်းလုပ်လို့မရတော့ဘူးပေါ့နော်။အဲ့တော့ဟိုဒါတွေကဟိုတောင်ဆန်းစုကြည်ပြောသလိုပဲကျွန်တော်တို့ရဲ့ငင်းငယ်ရေးဖြစ်စဉ်ငင်းငယ်ရေးဟိုတိဆောက်ဖို့ကြိုးပမ်းနေတဲ့ဟာကိုအထူးခိုက်ဖြစ်စေတယ်ဆိုတာဟိုလိုကတည်းကပြနေတာပေါ့လေအဲကျွန်တော်တော့အဲ့လိုပဲသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာဦးရထွန်းကျေးဇူးပါဆရာကိုအောင်သူငယ်ရဲ့သဘောထားကိုခင်ဗျာအခုဟိုရေဝီရဟိုသုံးသက်ချက်တွေအရာဆိုလို့ရှိရင်တော့အကျန်းဖက်မှုတွေကျူးလွန်နေဆိုတော့လက်နက်ရှိမှလည်းဖြစ်တာဆိုတော့လက်နက်ရှိတဲ့ဖွဲ့စည်းရေးဆိုပြီးတော့ရေဝီရကောက်ချက်ဆွဲနိုင်နေမယ်ကျွန်တော်မြန်မာနိုင်ငံမှာဒီနိုင်ငံရေးဟိုနောက်ခံနေရလဲအမျိုးမျိုးပုံစံမျိုးမျိုးနဲ့ရှိနေတော့ဒါကဒီအကျန်းဖက်ဖွဲ့မှုတွေကျူးလွန်တာလက်နက်ကန်ဖွဲ့စည်းရေးသက်သက်ပဲလားတခြားဟိုဖွဲ့စည်းရတခြားနောက်ကအကြောင်းရင်းတွေရောဘာတွေများရှိမယ်လို့သုံးသပ်လို့ရမယ်ကိုမင်
းဟုတ်ကဲ့ဟိုအခုလိုဖောက်ခွဲတာတွေကလည်းတော့ပြောမယ်ဆိုရင်ဒီဖောက်ခွဲတဲ့ဤပညာတို့ရံပစ္စည်းတို့နောက်တစ်ခါလိုအပ်တဲ့ဟိုလက်နဲ့ရှိမှပဲဖြစ်နိုင်တဲ့အနေအထားပေါ့နော်နောက်တစ်ခါကျတော့ဆရာဥက္ကိုလူလောက်ကြံခါတဲ့အနေအထားမျိုးပြောမယ်ဆိုလို့ရှိရင်လည်းဒါလက်နဲ့ကိုရယူနိုင်တဲ့အင်အားစုတစ်ခုခုကဟိုလောက်ကြံလို့တော့ဒါကျွန်တော်တို့သုံးသပ်နိုင်တာပေါ့နော်ဆိုတိုင်းမဲ့အနေအထားတွေကတော့အခုဖြစ်နေတဲ့အနေအထားရှိရတာတော့ဒီရကျချင်းမတူဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီ NLD အစိုးရတက်ပြီးတဲ့အခါကျတော့မှကျွန်တော်တို့105မိုင်စခန်းမှာပြီးခဲ့တဲ့ကာလတွေမှာတိုက်ပွဲတွေဖြစ်ခဲ့ဥပါတယ်နောက်တစ်ခါအခုကိစ္စမျိုးတွေမှာလည်းဒီတန်းကြီးဘုံကွဲတဲ့ကိစ္စတွေဖြစ်တော့ဒါတွေကကျတော့ကျွန်တော်ထင်တယ်နည်းနည်းလေးပူကျပြတ်တဲ့ဒီရကျပေါ့ခုနကရဦးရထွန်းလည်းပြောပါတယ် ungovernability လို့ခေါ်တဲ့အစိုးရကသူ့ရဲ့ဩဇာတက်ရောက်ခြင်းမရှိဘူးထိန်းချုပ်နိုင်ခြင်းမရှိဘူးဆိုတော့ဟာတော့ပြဖို့ပုံများတယ်လို့ထင်ပါတယ်ဒီစစ်ကြွေမှာရခိုင်မှာဖြစ်တဲ့ကိစ္စတွေကတော့ကျွန်တော်ထင်တာကဟိုပြီးခဲ့တဲ့ဒီလိုဖြစ်သွားတဲ့ဒီမြောက်ဦးကိစ္စတွေနဲ့လည်းပတ်သက်ကောင်းပတ်သက်နေတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အတိအကျတော့ပြောလို့မသိနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့ကောင်းမြင်ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရဲ့လေလိုင်းပေါ်မှာရှိနေပါရဲ့ကျွန်တော်အရင်ဆုံးကတော့မြန်မာနိုင်ငံဒီကိုစိုးရေပါကိုစိုးရဲ့သဘောထားလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီငငယ်ရဲ့အကျန့်ပြင်းနဲ့တက်တူတော့ကျွန်တော်ရွှေတာလေးကိုပြောရမယ်ဆိုလို့ရှိရင်အခုဘုံခွဲတဲ့ကိစ္စမှာမဟုတ်ပါဘူးကျွန်တော်ဒီမိုကရေစီခုကာလမှာပြည်ပကတွေပေါ့လူစုဝေးတဲ့ဖြစ်တဲ့ပြည်ပကတွေဒီလိုဖြစ်ရင်ဒါကိုနိုင်ငံရဲ့ကိစ္စလေးဒါလည်းနိုင်ငံရဲ့အကျန့်ပြင်းပါပဲဒီပုဂ္ဂိုလ်တယောက်ဆွေးနွေးကြတယ်လို့ပြောရအောင်ဒါနဲ့ချင်းနဲ့အပြီးအဆုံးအလေးသိကြည့်လားမိမိကိုကြည့်လားဒီကိုယ်ကြီးရဲ့ပုဂ္ဂိုလ်တယောက်ကိုနိုင်ငံရဲ့ဆက်ဆက်ဆက်တဲ့ပုဂ္ဂိုလ်တယောက်ကိုမိမိကမှဆက်ဆက်ထားလိုက်တာနိုင်ငံအကျန့်ပြင်းပါပဲအခုစစ်တီမှာဘုံခွဲထားတဲ့ကြေပါပဲ။ဒါရှိမှာဘုံခွဲထားတဲ့ကြေပါပဲနော်။ဒါကြောင့်မဟုတ်ဘူး။ရုပ်ဥမာမကြခင်ငါးပိုင်းကဖြစ်သွားတဲ့ကိစ္စလေးပဲနော်။အဲ့ဒါမှလည်းရာသီနဲ့အစိုးရကဟိုမျိုးပေါ်ထောက်ထောက်ပြီးတော့လူစုလူဝေးလူစုခွဲဖို့အလိမ့်ပေးတာမြင်ကြတာကိုပြည့်တယ်ပြည့်တယ်ခုနှစ်ယောက်ကြေသွားတယ်ဒါလည်းအကျန့်ထက်နေပါပဲ။ဆိုလို့ရှိရင်ဒီကိစ္စလေးဘာကြောင့်ဖြစ်လာတယ်ဆိုတဲ့ကိစ္စသိကြည့်ကြည့်ပါလား။ဒီမှာသမရဦးသိန်းစေလေးအစိုးရကတို့ဟိုရုပ်ကပေါ်ဆောင်ချင်တဲ့ကိစ္စကိုပြန်ပါကနေမပြောပါနဲ့သမရဦးသိန်းစေ။သူတို့ပါတီရှင်းနေကြတယ်ပတိမင်းကြီးဖြစ်လာမယ်ဆိုတော့တရားနာလို့ကအစ်ကပြန်ပြီးတော့စဉ်းစားကြရတော့ပါလေ။ဘာလို့လဲဆိုတော့ငါဥပမာဖြစ်တဲ့ကိစ္စကဒါပေပေါ်ချက်တစ်ခုလို့ကျွန်တော်ယူဆတယ်။အချိန်ယူပြီးတော့သူစီစဉ်ပြီးကမှတကယ်ဟိုတကယ်ဖြစ်ဖြစ်မယ်လို့ပါအရှိန်ကမိုးဘောကကြားလိုက်ပုံကိုယ်ကအချိန်ကထူးခြားပြီးတော့အချိန်တိုင်းမိုးဘောပြန်ကြားလိုက်အစ်မပြတ်ပြီးခတ်ပြီးတော့ရအောင်ပြောရတယ်။ဒါကြောင့်လို့2015ကဟိုမန္တလေးကခင်ဗျားလည်းကျောင်းသားတစ်ခုကိုလက်ထဲမှာတားဆီးထားတယ်ဒီနေ့တော့ဒီနေ့ကျေကျေတော့ပါနေပြီးတော့ကျောင်းသားကောင်းဆောင်လုပ်တဲ့ကတကယ်ချူခွဲနေချင်းတော့ဖြစ်ပြီးပြီးလျှောက်သွားတယ်ပေါ့ဗျာဒါတွေအားလည်းငငယ်ပြတ်ခဲ့ပြီးပါရဲ့ဒီလိုမျိုးပါလေ
ဟုတ်ကဲ့ကိုစိုးဝေးကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တူးလည်းရှိနေပါသေးတယ်ဒီရန်ပြဲမြို့ကဦးစောလွင်မှာဦးစောလွင်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနေပါလေခင်ဗျာ
ဟုတ်ပြီခင်ဗျာကျွန်တော်ကတော့ဆရာတော်မှတခုလောက်မေးကြည့်ပါလေဘာလဲဆိုတော့မကောင်းရင်ကြောင်းဖို့ဆိုတော့မြန်မာစကားပုံလို့ဘုံဖောက်ခွဲသမျှကာလပတ်လုံးဘုံဖောက်ခွဲသမျှကိုတော်ရင်းနေတဲ့တိုင်အဖွဲ့အစည်းများကိုလည်းယူဆလို့ရပါတော့ဒီချိုလက်ဦးလေးမှာဘုံဖောက်ခွဲတာတော်ရင်းနေတဲ့တိုင်များလားဆွေးတော်မှာဘုံဖောက်ခွဲတာတော်ရင်းနေတဲ့တိုင်များလားဒါမှမဟုတ်ရောင်းမှာဘုံဖောက်ခွဲတာအေးအေးကိုများတွေးရင်လားဒါကိုကျွန်တော်သိရင်ပါလေမကောင်းညကိုကျောင်းဘုဆိုတဲ့ဝဟာရကိုဆရာဦးရထွန်းပြောတော့ကြည့်နေပါလေအစိုးရအဖွဲ့အစည်းတွေမှာလုံပိုင်ခွင့်ရှိတယ်လို့တော်မင်းနေတဲ့ကိအဖွဲ့အစည်းတွေတဲမှာလုံပိုင်ခွင့်ရှိတယ်ဒါနဲ့မကောင်းညကိုတိုးတွင်းနေတဲ့ကိအဖွဲ့အစည်းကိုများပုံရှနေလို့ဆိုလို့ရှိရင်ဆရာဦးရထွန်းတို့တောင်းနေတဲ့ဒီမိုကရေစီဆိုတာဘာကိုပြောတာလဲနောက်တစ်မျိုးကဒီမိုကရေစီနာကအစိုးရနေတဲ့ကိအဖွဲ့အစည်းအစိုးရတွေတဲမှာလက်နက်ကိုယူပိုင်ခွင့်မရှိဘူးလားမရဘူးလားဆရာဦးအောင်ကြီးပြောတာကတော့လင်းနေဆိုတာလင်းနေရှိမှဖြစ်တယ်လင်းနေဆိုတာငွေရှိနေဖြစ်တယ်ဘင်းယူရှိနေဟိုလင်းနေလုံးရတယ်မြေဆေးဝါရှိနေလင်းနေကိုရရအဲ့ဒါမင်းမရဘူးလား
ဟုတ်ကဲ့ဆိုတော့ကျွန်တော်ဦးစောလွင်ရဲ
့နိုင်ငံရေးရည်ရွယ်ချက်ကတော့
ဟုတ်ကဲ့ဦးစောလွင်ရဲ့ရည်ရွယ်ချက်မိကုံကတော့ကျွန်တော်နားလည်တာကတော့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းကြီးပဲတက်တက်တရားတာဝန်ရှိရလို့စုံတိုင်းသလားဆိုတော့အဓိကမေးချင်တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့ဆရာဦးရဲ့တော့မေးချင်ပါတယ်တချို့ကလည်းအဲ့လိုပေါ့လေအမြင်တွေရှိပါတယ်ကျွန်တော်တို့ဒီမှာနောက်ပိုင်းမှာကျွန်တော်ပေးစာတွေဖတ်ပြဖို့တချို့လည်းရှိပါတယ်ဒီထဲမှာတချို့ကပြောထားတာဟိုမြန်မာနိုင်ငံမှာအခုခေတ်စားနေတဲ့အတုံးတော့ပေါ့လေလက်မဲကြီးပေါ့လေနိုင်ငံကြီးမှာနောက်ကနေပြီးတော့မြောက်ပေးနေတဲ့ဖွဲ့စည်းတွေဆိုတဲ့လူမျိုးလူပုဂ္ဂိုလ်တွေဆိုတဲ့သဘောမျိုးကြီးရည်ညွှန်းချက်တွေလည်းရှိပါတယ်ဆိုတော့ဒါတွေကဒီလက်နက်ကင်ဖွဲ့စည်းတွေတက်တက်ပဲလားလက်နက်ကင်ဖွဲ့စည်းတွေဆိုတဲ့နေရာမှာပေါ့လေဒီတော်ရင်းရဲ့လက်နက်ကင်ဖွဲ့စည်းတွေကြီးပဲလားဆိုတဲ့မေးခွန်းတွေလည်းရှိနေပါတယ်ဆရာဦးရဲ့တွန်းအဲ့မေးခွန်းကိုဖြေပေးပါဦးခင်ဗျာ
အခုကတော့အဲ့လိုပေါ့လေဟိုခုနကြောက်ပြောသလိုပေါ့ဒီအိစရရဲ့နောက်ွယ်မှာလက်မဲကြီးတွေရှိတယ်ဆိုပြီးတော့ဟိုသေးကြတာတခုကတော့ငွေကြေးထောက်ပံ့ပြီးတော့ဟိုခိုင်းတဲ့အားတွေတော့ရှိတယ်သို့တော့အဲ့ဒီခိုင်းတဲ့အားတွေကဒီမြို့ပေါ်မှာဆိုရင်ဟိုသူတို့ထင်တယ်လို့ပေါ့နောက်တချို့ဟိုဟိုချင်းကြီးစသလိုတက်မတော်ပါတယ်ဆိုတော့ဟာမျိုးကတော့အခုချိန်ကြီးဟိုလက်ထုတ်လက်တိုင်တက်တယ်မပြနိုင်သေးဘူးပေါ့ဗျာအဲ့တော့ဒီဘုံပေါက်ခွဲတဲ့ကိစ္စတွေကတော့ဟိုဟိုအရင်ကကိစ္စတွေတော့ကျွန်တော်တို့မပြောနိုင်ဘူးဒါပေမဲ့အခုနောက်ပိုင်း NLD အစိုးရလက်ထက်မှာအခုဖြစ်လာတဲ့ဟာတွေကတော့ဟိုဒီမြို့ပေါ်ကเนาะဟိုကျွန်တော်တို့ MCA ထိုးပြီးသားအဲ့လက်နက်ကင်အဖွဲ့တွေနဲ့တက်မတော်ကတော့လုတ်ပြအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့။အဲ
သူတို့ဟိုဖြစ်သွားတဲ့ကိစ္စတွေမှာလည်းဟိုနောက်ွယ်ကအကြောင်းတွေရှိပါတယ်နော်။အဲ့ဒါကြောင့်မလို့ဟိုဒါတွေကတော့ခွဲပြီးတော့ပြောရတယ်သူကောင်းတာပေါ့ဗျာနော်
။ဟုတ်ကဲ့ကျေးဇူးပါ
။ဦးလည်းဒါဟုတ်ကဲ့
။ဟိုသူကြီးသဘောထားအောင်ခင်ဗျာကိုကတချို့ကဒီနိုင်ငံရေးအကျန်းဖက်မှုတွေပေါ့လေဟိုဖြစ်ရတဲ့အကြောင်းတွေထဲမှာဒီနောက်ကျောင်းပြန်လှည့်ရင်းတဲ့သူတွေဒီလက်မဲကြီးတွေဒီ NLD ဟိုနိုင်ငံရေးအတိုက်ခံလုပ်ချင်တဲ့လူတွေလက်ချက်တွေလည်းမကင်းဘူးဆိုရဲအမြင်မျိုးတွေလည်းရှိပါရဲ့ဆိုတော့ဒီတန်းသားလက်နက်ကင်ဟိုလက်နက်ရှိမှဖြစ်တဲ့ဆိုရင်ဒါတွေတန်းသားလက်နက်ကင်အဖွဲ့ကြီးတက်တက်ဟိုကဲလက်ချက်တောင်ကြောင်တက်တက်မဖြစ်နိုင်ဘူးဆိုရဲအမြင်တွေလည်းရှိနေပါရဲ့ဆိုတော့ကိုအောင်သူကြီးသဘောထားအောင်ခင်ဗ
ျဟုတ်ကဲ့ဟိုဒီလိုပဲဟိုအရင်တော့တော့ဒီတန်းသားလက်နက်ကင်အဖွဲ့ကြီးမှာသူတို့နိုင်ငံရေးလမ်းစဉ်တွေရှိပါတယ်ဒါအယူအကျကြောင့်ဟိုဒီလက်နက်ကင်တော်လိုင်းကြီးဆင်နွှဲနေရတယ်ဆိုတော့ရည်ကျက်မျိုးတွေရှိတတ်ပါတယ်ဆိုတော့ဒါပေမဲ့အခုဖြစ်တဲ့ပုံစံမျိုးတွေမှာကြတော့ဒါကျွန်တော်တို့ဟိုအရင်ဒီတော်ရင်လက်နက်ကင်ပုံကမှုမျိုးနဲ့လည်းမတူပါဘူးဖြစ်တာကဘာနဲ့သွားတူလဲဆိုတော့တစ်ဖက်ကဒေါသကိုပြကျင်တာလည်းဖြစ်တယ်နောက်တစ်ဖက်ကကြတော့ကျွန်တော်တို့ဒီဘက်ဖြစ်မှာမီဒီယာတွေကဖြစ်စားလာတော့ဒီလိုထိခိုက်ပောက်ကွဲမှုများလေလေလူထိခိုက်မှုများလေလေဒီသတင်းမီဒီယာရဲ့ attention ပေါ့ဗျာအာရုံစိုက်မှုပူရတဲ့အခါမျိုးကြတော့တခါကြီးကြတော့ဒီလိုယူရကြနေတယ်လည်းဖြစ်နိုင်ပါတယ်နောက်တစ်ခုကတော့အဆိုးဆုံးအခြေအနေကတော့ကျွန်တော်တို့တိုင်းပြည်မှာလက်နက်ကင်ဖွဲ့တွေကများလွန်ပြီးတော့လက်နက်ကလည်းများနေတော့ကျော်တာကပဒုပဒုဆက်ချက်ဆိုတာမျိုးတော့တော်တော်ပြောရခက်တဲ့အနေအထားမျိုးတော့ဖြစ်သွားပါတယ
်ဟုတ်ကဲ့ကိုသူညင်းကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဟိုဒေါက်တာရှင်တချို့လည်းလေးလိုက်မှရှိနေပါသေးတယ်ဆိုတော့တို့လည်းလှည့်ချင်းပေးချင်ပါသေးတယ်အရင်ဆုံးကတော့ဒီမလေးရှားကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ဗျာဟိုပြောရမယ်ဆိုလို့ရှိရင်တော့ဟိုတော့ကခြားချီပြောခဲ့တဲ့စကားကိုပဲပြန်ကောက်အောင်ပါပေါ့နော်အ အဲ့တော့ပါလေဆိုတဲ့အခါကျတော့ကျွန်တော်တို့ကဘာဝဆန်ဆက်ရှင်လုပ်တဲ့အချိန်မှာအင်စတီကျူရှင်ဒီပလော့ပင်းဆိုတာလိုတာပေါ့နော်ကျွန်တော်တို့တိုင်းပြည်လွတ်လပ်ရေးရပြီးတဲ့ကောအင်စတီကျူရှင်ဒီပလော့ပင်းကဝယ်ဒီဖြစ်သေးတဲ့အခါမှာလူကြီးရဲ့လက်ထက်မှာလက်နဲ့ရှိအဲ့ဒီလက်နဲ့ရှိနေတဲ့အတွက်သူတို့ရဲ့နိုင်ငံရေးညီမှန်းချက်ကလည်းအမျိုးမျိုးရှိတဲ့အခါမှာသူတို့ကလက်နဲ့ကိုအ တ်တဲ့အလေးအကျင့်တစ်ခုရှိတယ်ပေါ့နော်အဲ့ဒီအလေးအကျင့်ကဒီနေ့တည်းကမပြောင်းသေးတဲ့သဘောဖြစ်တာပေါ့နော်ဒုတိယတစ်ချက်ကတော့ NCA ပေါ့ NCA ကိုသွားမယ်ဆိုတဲ့အခါမှာတစ်ချက်စဉ်းစားမှာအခုဆိုရင် dragging ဖြစ်နေတာပေါ့နော်ဘယ်လောက်ကြာနေလဲဆိုတာစဉ်းစားလို့ရအဲ့ဒီအချိန်မှာဒီလူတွေဟာလက်မှတ်ထိုးလိုက်ပြီပဲဆိုပါစို့အဲ့တော့သူတို့ရဲ့ယက်တီကခါတိုင်းဆိုရင်တော့ဗျာခုနပြောလို့ပေါ့လက်နဲ့ကင်ကောင်းချမ်းသူကသူမြေသူဟန်နဲ့သူဟိုချက်ကြီးပြောပြောပါပဲပြောပြောအဲ့ဒါနေနဲ့သူယက်တီလို့ရအဲ့ဒီအခါကျတော့အခုကျတော့ NCA ထိုးမယ်ဆိုရင်အဲ့ဒီဥစ္စာနဲ့ယက်တီလို့မရဘူးဆိုတဲ့အတွက်လည်းပဲဒါဟာပြဿနာတစ်ခုဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်ဗျာ
ဒါ
ကြောင့် NCA ထိုးမယ်ဆိုရင်သူတို့ရဲ့ယက်တီနိုင်တဲ့အနေအထားပေါ့နော်စီးပွားရေးဖြစ်ဖြစ်လုပ်ငန်းတစ်ခုဖြစ်ဖြစ်ကြည့်ဖို့တော့လူမယ်လို့ခြင်နေပြဒါဟာအခြေတစ်ခုလိုပဲဖြစ်ပါလိမ့်
။ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါ။ဆိုတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကကိုလမောင်လဲဆွေးနွေးဖို့လေးလိုက်မှမှရှိနေလာတယ်။ကိုလမောင်သဘောထားလဲဆွေးနွေးနိုင်ပါလားခင်ဗျာ
။ကျေးဇူးပါဗျာ။1989မှာဖိုးစကြံကရန်ကုန်ဘူရာကြီး1988 89မှာကိုကိုနိုင်ကတန်လျင်နဲ့မြို့ခံမမှုမှာလုပ်ခဲ့တာဒါမြို့ပေါ်မှာလုပ်တာပါဗျာ။အခုနောက်ပိုင်းနှစ်30ကြာမှာမြို့ပေါ်မှာပြန်တွေ့လာရတယ်။ဒီကတည်းကအစဒီ2018လွတ်လပ်ရေးနေ့ညညချက်မှာဒီမိုကရေစီဆိုင်ရင်ဆိုင်ရုံးနဲ့ဒီမိုကရေစီဖရပီဆောင်စုဖြစ်ဖို့ဆိုရင်ဒီမိုကရေစီဆိုင်ရင်ဆိုင်ရုံးနဲ့တိုက်ညီတဲ့အခြေခံဥပဒေလိုမယ်ဒီဟာအဲ့ဒီချက်ရဲ့အမှားကာချုပ်အရေးချင်းမရှိလို့ကာချုပ်မလွယ်ပေးဘူးဆိုတဲ့အချက်ရဲ့နောက်ပြည်ထောင်စုနဲ့မှာဒီလူလူသဘောထားနဲ့တိုက်ညီတဲ့ဆန္ဒနဲ့တိုက်ညီတဲ့အခြေခံဥပဒေဆိုတာအတုံးတော့အဲ့ဒီအစိုးရအတုံးတုံးလာတဲ့နောက်ပိုင်းမှာသမေဝအောင်စားထားတို့ဘာလို့ညာတော့အကုန်နေပေါ့ဗျာဟိုဥလားဆွေတို့ဟိုမှာတမ်းတော်ထောက်ခံပွဲတို့ဘာလို့ဖြစ်လာတဲ့အတွက်ကြောင့်ကျွန်တော်ကဒီပြဿနာတွေကိုဟိုပြည်ထောင်တို့ကွာပြည်နေတော့တော့ရန်ကုန်မှာလှုပ်ရှားနေတဲ့လူတွေဆိုတော့ဟိုပြောတဲ့မှာပြောလို့ရပါဘူးဗျာကျွန်တော်ကတော့ပြည်ပမှာရှိတဲ့လူဖြစ်တဲ့ကြောင့်ရုပ်သာ2008ကိုကာကွယ်ခြင်းနဲ့အုပ်စုတွေရဲ့လက်ချက်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကုလားမော်ကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီဟို Facebook ကနေမှတ်ချက်ပေးထားတဲ့ချူလည်းရှိပါတယ်။ကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဤချောပြောတာကတော့ပြည်သူ NLD အစိုးရစစ်တပ်တိုင်းသားလက်နက်ကင်အဖွဲ့တွေအားလုံးညီညွတ်ဖို့လိုပါတယ်။အတွင်းကစီးလုံးမှအပြင်ကအကြမ်းဖက်အဖွဲ့တွေမကတ်နိုင်ပါဘူး။အတွင်းမှာအချင်းချင်းတိုက်နေမှာတော့အပြင်ကဟာဒီလာပြီးစော်ကားမော်ကားလှုပ်ကြတာနဲတော်နဲပါသေးတယ်တဲ့။နောက်တူဦးခိုင်မင်းထွန်းမြေပုံဆိုသူကတော့ရခိုင်ပြည်သူတွေလုံခြုံမှုဟာမလွဲပါဘူး NLD အစိုးရကြောက်လို့ကျွန်တော်ပြောချင်ပါတယ်နောက်တူဦးဖြစ်တဲ့မင်းသူရဆိုတဲ့သောရရှင်ကတော့ပြည်သူတွေတည်နေရတာဘယ်သူကြောက်လဲလုံခြုံမှုကိုဘယ်သူတောင်းဝန်ခံမလဲပြက်ပြက်သားသားကွဲကွဲပြက်ပြက်ပြောကြပါအစိုးရလားစစ်တပ်လားတဲ့
ဟုတ်ကဲ့ကိုညာဝင်းအောင်ဖတ်ပြပေးရကျေးဇူးပါဆိုတော့ဒီ Facebook match တွေဘာလို့ဒီလုံခြုံရေးပိုင်းမှာအစိုးရဘောအားမရတဲ့သဘောထားတချို့လည်းတွေ့ရပါတယ်ဒါပေမဲ့လည်းဒီလုံခြုံရေးကိစ္စတွေမှာစစ်တပ်ကလည်းအဓိကကြိုက်တွင်နေရဥမာဒီကာကွယ်ရေးတို့ပြည်ပရေးတို့ကစစ်တပ်လက်အောက်ခံပဲဖြစ်နေတယ်ဒါကြောင့် NLD အစိုးရအနေနဲ့စိတ်သွားတိုင်းကိုမပါအခြေအနေမျိုးမှာရှိနေတယ်ဆိုတော့သဘောထားမျိုးတွေလည်းရှိနေကြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးရဲ့တော့အစိုးရအနေနဲ့တကယ်ပဲလောကကံရခက်တဲ့အခြေအနေမျိုးမှာရှိနေသလားလုံခြုံရေးနဲ့ပတ်သက်လို့ဒါမှမဟုတ်မလုပ်တဲ့မကင်တဲ့ဖြစ်နေတဲ့အခြေအနေမျိုးလားဆရာ
တစ်ခုလုံးပေါ့လေဟိုပထမတစ်ခုတော့ဟို NLD အစိုးရအနေနဲ့ကအမျိုးသားရင်ကြားစီရေးဆိုတဲ့ဘူဟာရအောက်မှာသူတို့တချို့ဒီပတ်မနိုင်နိုင်ဆောင်ရွက်မယ်ပတ်မနိုင်နိုင်ဒီတာဝန်ခံဝန်ကြီးဌာနတာဝန်ခံပုဂ္ဂိုလ်တွေကိုဒီဟိုခိုင်းတင်မယ်ဆိုလို့ရှိရင်အမျိုးသားရင်ကြားစီရေးကိုများထိခိုက်သွားမလားဆိုတဲ့စိတ်ပေါ့နော်အဲ့ဒီဘောရာမျိုးရှိတာလဲဖြစ်နိုင်ပါတယ်နောက်တစ်ချက်ကကြတော့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီကာကွယ်ရေးဝန်ကြီးအစိုးရဝန်ကြီးနဲ့အဲကျွန်တော်ပြည်ထရေးဝန်ကြီးတို့နေရာကိုတက်မတော့ကာကွယ်ရေးဥပဒေချုပ်ကဒီပေးတဲ့ပုံကိုယ်တွေကိုပဲတမရကခန့်အားရတာဖြစ်တဲ့အတွက်ကြောင့်မလို့เนาะဒီဥစ္စာအဲတို့ဟိုပိုင်နိုင်သူတို့ခိုင်းလို့မရဘူး
sure di wabono yusa ma bo ara ga kwai gung che ga ugure data phat chi lo shin ho tru ko tat naw ka kwai uji dauk da di du di du do tin do de so bi do name sin pe lai da la phit ba de ta ke ya tamara ga ni jo di tu so ya kwai de yauk la de di win ji thong ba ko tacha win ji de lo ba pai nai 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 ta win pe nai ba de ta win ni ko si sit nai ba de နော်တကယ်လို့တာဝန်မကျေဘူးဆိုရင်ဒီချေချေမြင့်မြင့်ထောက်ပြပြီးတဲ့အခါကျတော့လူလဲခိုင်းလို့ရပါတယ်အဲ့တော့ဟိုနှစ်ခုလုံးပေါ့ခုနတစ်ဖက်ကလည်းအဲမျိုးတိုင်းကြားစီရေကိုထိခိုက်မလားဆိုရယ်ဆိုရင်ကျနောက်တစ်ချက်တော့လည်းပိုင်ပိုင်နိုင်နိုင်မလုံနိုင်တာပေါ့ပိုင်ပိုင်နိုင်နိုင်မလုံနိုင်တဲ့ကိစ္စမှာတော့ဟိုကိုကိုတိုင်းပိုင်ပိုင်နိုင်နိုင်ခန့်နိုင်တဲ့စီးပွားရေးတို့ဘာတို့ကိုကြည့်ရင်ကျွန်တော်တို့ဟိုသိပါတယ်စီးပွားရေးတို့ဘာတို့ဆိုလဲဒီနေ့ဟိုအားရစရာမရှိဘူးပေါ့နော
်
ဒါကြောင့်မလို့ဟုတ်ဒီဥစ္စာတော့ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကိုအောင်သူရဲ့သဘောတော့ခင်ဗျဒီအစိုးရအနေနဲ့လောကကံရခက်တဲ့အခြေအနေမျိုးရှိနေရလားဟိုမလောက်တတ်မကင်တဲ့အခြေအနေမျိုးလားဘယ်လိုသုံးသပ်လို့ရမလဲ
ကျွန်တော်မြင်တာတော့ဟိုအခုလက်ရှိငွေငယ်လုပ်ငန်းစဉ်နဲ့ပတ်သက်ရင်ပေါ့ဗျာဟိုနှစ်ဖွဲ့ကတော့လက်မှတ်ထိုးလာတာရှိရဲ့အစ်စ်ထပ်ပြီးတော့လက်မှတ်ထိုးတာရှိပေမဲ့တစုံလုံးအခြေအနေမှာတော်တော်လေးအားမရကြတဲ့အနေအထားရှိပါတယ်ဆိုတော့တစ်ဖက်မှာလည်းနောက်တစ်ခုကအခုရခိုင်ပြည်နယ်ကိစ္စမှာပြောမယ်ဆိုလို့ရှိရင်တစ်ဖက်ကဟိုရခိုင်ပြည်သူတွေဈာတ်မှာရှိနေတဲ့မကျေနပ်မှုကိုကျွန်တော်မြင်လာတော့နိုင်ငံရေးရဟိုကံကြွယ်တင်တယ်လို့ထင်ပါတယ်ဒီလိုအခု rule of law ပေါ့ဗျာဒီဥပဒေနဲ့နီးကြဒီလိုလောက်တဲ့ကိစ္စမျိုးတွေနဲ့လောက်နဲ့ဟိုမကြည်လင်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့တော့တစ်ဖက်မှာကျတော့လေဒီအစိုးရဘက်ကဟိုခုနပြောတဲ့စွမ်းဆောင်မှုကဏ္ဍပါညာကတော့များများကတော့ဒါဟိုလူတွေကဟိုအားမရကြဘူးဆိုတဲ့အနေအထားမျိုးရှိပါတယ်ကျော်အဲ့တော့တစ်ဖက်မှာအခုလိုအကြမ်းဖက်နေတာတွေဖြစ်လာရင်ကျွန်တော်ကတော့နှစ်ချက်မြင်ပါတယ်။ကျော်တစ်ဖက်ကတော့နိုင်ငံရေးရရှင်းတဲ့ဟိုရွှေရည်မှုဟိုပြောဆိုမှုပေါ့ဒါတွေလည်းလိုပါတယ်။ကျော်နောက်တစ်ဖက်မှာကျတော့ကျွန်တော်မြင်လာကတော့ဒီတရားဥပဒေရှင်မှုကြီးပေါ့ဒါကတော့ဒီဖောက်ရတဲ့လူတွေပေါ်ထုတ်ဖို့အရေးယူဖို့လိုတာတွေကလောက်ကူလောက်ရမယ့်ကိစ္စလို့ပါတယ်။ဒီလုံခြုံရေးကိစ္စကိုလည်းအမှတ်ခံပေးရလိမ့်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့ခေါင်းသူငယ်ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာဆောင်လည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်ထသနာရဲ့ပေးစာပါကိုရန်တိုင်းဖတ်ပြပေးပါမယ
်နိုင်ငံရေးကြမ်းဖက်မှုတွေကစနစ်ဆိုးကိုဖတ်တွယ်ထားတဲ့လူတစုတစ်ဖွဲ့ရဲ့အလွန်ကြုံပြိနှိပ်ချုပ်ချယ်မှုတွေကိုတွန်းလှန်ရာကအစပြုလာတယ်လို့ပဲယူဆမိပါတယ်လူမျိုးရေးဘာသာရေးကိုအခြေခံထားကြသူတွေပြည်သူတွေကိုနိုင်ငံရေးမျက်စိဖွင့်ပေးမဲ့ဒီမိုကရေစီစနစ်ကိုစန့်ကျင်သူတွေနဲ့အာဏာရှင်စနစ်ကိုဆွေးစင်မျိုးဆက်ဖတ်တွယ်ထားလို့တဲ့သူတွေသာဖြစ်ကြပါတယ်ကျွန်တော်တို့နိုင်ငံမှာဒီလိုဒဏ်ရာဒဏ်ချက်တွေနဲ့ရင်ဆိုင်နေရတာဟာနှစ်ပေါင်း60နီးပါးရှိနေပါပြီ။ရဟန်းရှင်လူចောင်းသားအားလုံးပါပဲ။ပါတီအနေနဲ့ကြည့်မယ်ဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြစ်ပြီး60ရွေးကောက်ပွဲရလဒ်ကိုအကြမ်းဖက်ခံရတဲ့အပြင်ပါတီခေါင်းဆောင်ဘိုင်းတွေကစားလို့အောက်ခြေအဖွဲ့ဝင်တွေအထိအကြမ်းဖက်ခံကြရပါတယ်။အခုအစိုးရဖြစ်လာတော့လဲနောက်ကျောင်းပြန်လဲလို့တဲ့လက်မဲကြီးတွေရဲ့လှုပ်ချမ်းမှုတွေပါခံနေကြရပါတယ်။NLD ဥရေအကြံပေးပညာရှင်တရားလွတ်တော်ရှေ့နေဥကိုနီလောက်ကျန်တက်ဖြတ်ခံလိုက်ရတဲ့အမှုကနေယခုရှမ်းပြည်နယ်ရုံမပန်ဘုံခွဲခံလိုက်ရတဲ့အထိပါပဲနိုင်ငံရေးကြမ်းဖက်မှုတွေဘေးကကင်းဝေးအောင်လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေအနေနဲ့အစိုးရလက်အောက်မှာကာကွယ်ရေးပြည်ထောင်ရေးမရှိဘဲရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတဲ့အစိုးရရဲ့ငြိမ်းချမ်းရေးအခင်းကျင်းတွေမှာအပြည့်အဝပူးပေါင်းပါဝင်တဲ့လို့ပြည်ပနိုင်ငံရေးပါတီတွေအနေနဲ့လဲဆွေးမြင့်နေတဲ့ငါနဲ့မတူငါရံသူဆိုတဲ့အယူအဆတွေကိုစွန့်လွတ်ပြီးတော့ပြည်သူကိုမျက်နှာမူကြပါလို့ဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒီမောင်တသနာရဲ့ပေးစာကတော့စောစောကပြောသလိုပဲဒီနိုင်ငံရေးကြံဖက်မှုတွေနဲ့နောက်ကျောင်းပြန်လဲခြင်းတဲ့သူတွေလက်မဲကြီးတွေဒီ NLD ရဲ့သားဆိုးရပေါ်မှာထုံးနှက်ချက်ဆိုပြီးတော့သူကရေးထားပါတယ်။ဒါကြောင့်လဲတခြားနိုင်ငံရေးအင်အားစုတွေအနေနဲ့ဝန်ဝင်ပံ့ပိုးတင်တယ်ဆိုပြီးတော့လဲသူကယူဆပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးရဲ့ထွန်းဒါဒီလိုအကြံပေးတိုက်တွန်းချက်ကဒီနိုင်ငံရေးကြံဖက်မှုတွေတားဆီးရမှာလက်တွေ့ဖြစ်ရှိနိုင်မယ့်နည်းလမ်းလို့ပြောနိုင်မလားခင်ဗျာ
။လက်တွေ့ရတော့တခြားနိုင်ငံရေးအင်အားစုတွေကဟိုအခုသူတို့ပြောတဲ့ဟိုဘာကြောင့်လဲနောက်တွေကလက်မဲကြီးတွေဆိုတော့လူတွေနဲ့ဟိုဟိုမိတ္တနေတယ်လို့ဟိုပူးပေါင်းနေတယ်လို့ဖြစ်တာပေါ့ဗျာဒါသူတို့သကလုံးအရာပြောတာနော်ကျွန်တော်ကတော့အဲ့လိုမမြင်ပါဘူးဟုတ်ဆိုတော့ဟိုဒီနေ့ကပဲနိုင်ငံရေးပါတီတွေကနေပြီးတော့ဒီဘာလဲတက်မတော်ကိုဟိုကျွန်တော်တို့ဟိုပြေခံလို့ဖြစ်အောင်ဝိုင်းဝန်းပြီးတော့ဟိုမီဒီယာတွေတပမီဒီယာတွေကပုံဖော်ပြီးတော့ခုနကမှကမှဟိုဂျောင်ပိတ်မိအောင်လုပ်နေတဲ့ဥစ္စာကိုအစိုးရကကာဝယ်ဖို့ဆိုပြီးတော့နိုင်ငံရေးပါတီတွေကတောင်းဆိုတာတွေ့လိုက်တယ်လေအဲဒါတော့ဟိုဒီဟာကဟိုခုနပြောတဲ့အတိုင်းဆိုလို့ရှိရင်ဟိုဒီ
ဟုတ်တယ်အဲ့တော့အမြင်ယူဆတွေကတော့အမျိုးမျိုးပေါ့ဗျာအဲ့တော့ဟိုဒီလက်ရှိအစိုးရနဲ့နိုင်ငံရေးပါတီတွေနဲ့စီလုံးညီညွတ်ဖို့ဟွာဖြစ်ဖို့ဒီဒီကဘာမှာကျွန်တော်တို့နိုင်ငံကိုဟလာအန်ဒီပြည်လာနိုင်တဲ့ကိစ္စတွေဝန်ဝင်ပြီးတော့ဟိုညီညွတ်နဲ့ရင်ဆိုင်ဖို့ဆိုရင်တော့အမှန်ကတော့ဥဆောင်ပြီးရောမှာတော့အဲ့
အဲ့လိုအနေထားမျိုးကမတွေ့ရသေးဘူးပေါ့နော်အဲ့တော့ခုနပြောတဲ့စိတ်ဓာတ်ကလေးတော့ကောင်းပါတယ်ဒါပေမဲ့လက်တွေ့မှာအဲ့လိုဖြစ်မလာဘူးဖြစ်တယ်ဟုတ်သူပြောမဲ့ဆိုတော့ပူပေါင်းပါဝင်မှုဆိုပူပေါင်းပါဝင်တဲ့အခင်းချင်းလည်းရှိဖို့လိုတယ်ဆိုတော့သဘောပေါ်ဆရာအဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်အဲ့လိုဖြစ်ပါတယ်ဟုတ်ကဲ့ကိုအောင်သူကြီးသဘောထားကိုခင်ဗျာကျွန်တော်တို energy ဝိုင်းပြီးပံ့ပိုးရပ်တည်ရမယ်ဆိုတော့ဟိုတိုက်တွန်းချက်မျိုးစစောဟိုတော်တော်ရှင်ပေးစာမှာပါပါတယ်ဆိုတော့ဒါတကယ်လည်းလက်တွေ့ကျတဲ့နီလန်းဖြစ်မလားတကယ်လည်းဖြစ်ရှင်းမှုဒီလိုနိုင်ငံရေးချမ်းဖက်မှုတွေတားဆီးနိုင်မှုဆိုရင်ကျွန်တော်လက်တွေ့ရကြလုံးတင်တာဘလို့နီလန်းနေရှိမှာကိုလို့
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီနိုင်ငံရေးပါတီကြံတဲ့အားကြီးတွေက NLD ကိုကန္တာကောစားလုပ်နေကြတယ်လို့ကျွန်တော်မထင်ပါဘူးကျွန်တော်တို့လက်ရှိအခြေအနေကိုကြည့်ရင်ကျွန်တော်မြင်လာတော့နှစ်ပိုင်းခွဲနေတယ်ပေါ့ဆိုတော့ဒီပိုင်းကတော့ကျွန်တော်တို့ရေဘူးအပြင်တည်ငြိမ်နေတဲ့ပြည်မလို့ဟာမျိုးရှိမယ်နောက်တစ်ခါကျတော့အခုချိန်တိုင်းပြဿနာတွေတိုက်ပွဲတွေရှိတဲ့ပြည်ငြိမ်တွေမျိုးရှိပါလိမ့်မယ်ကျွန်တော်အဲ့လိုဟာမျိုးခွဲနေပြီးတော့ဟိုတချို့ကိစ္စတွေကိုကြံကြို့လုံတယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီအခုလို့ကျွန်တော်တို့မှာဒီမလုံခြုံမှုပေါ့ဗျာအခုသတင်းတစ်ခုတွေ့ပါတယ်ဆိုတော့ဒီမျိုးတော်ကြီးတွေမှာမလုံခြုံဆုံးမျိုးတော်ကြီးတွေမှာကျွန်တော်တို့ရန်ကုန်ကဟိုနောက်ဆုံးမှဒုတိယလိုက်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီကိစ္စတွေကခုနပြောတဲ့ဒီနိုင်ငံရေးပါတီတွေရဲ့ပြောကလည်းမပါပါဘူးဆိုတော့ကြာနေကျွန်တော်တို့ဒီခုနလိုနိုင်ငံရေးကိစ္စလည်းမဆိုင်ပါဘူးကျွန်တော်တို့ဒီဖြစ်နေတဲ့ဒီ rule of law ပေါ့အခြေအနေကကြာဆင်းနေတဲ့ဟာမျိုးတွေဆိုတော့ဒါတွေကတော့ဒီပြည်မတဲ့အပိုင်းမှာသိချအထင်းသေးရမယ့်ကိစ္စတွေပါဆိုတော့ပဋိပက္ခဖြစ်တဲ့အပိုင်းမှာတော့ကျွန်တော်ထင်တယ်နိုင်ငံရေးလုပ်ငန်းရှင်တွေလည်းဆိုင်ကောင်းဆိုင်တယ်သို့မဟုတ်လည်းတခြားဟိုညနာစရာအကြောင်းလေးဓာတ်ကြီးကြားပြီးလို့လုံးလဲဆိုဒီလိုစဉ်းစားဖြစ်နေလို့တော့ထင်ပါတယ
်။ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဥအောင်သူငယ်ဦးရဲ့ထွန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကောင်းလင်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ဗျာ။
ရိုဟင်ဂျာတွေပေါ်ညှဉ်းပန်းတပ်ဖြတ်မှုတွေကိုနောက်ထပ်မဖြစ်ပေါ်အောင်တားဆီးပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့စုံစမ်းဖော်ထုတ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယလက်ထောက်လဲဖြစ်တောင်းတဲ့အာရှအလယ်ပိုင်းဆိုင်ရာအမျိုးသားလူမျိုးရေးကောင်စီအကြီးအကဲညွှန်ကြားရေးမှူးလီဆာကာဒက်စ်ကပြောလိုက်ပါတယ်။ဒါအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းလဲသူကပြောပါတယ်။ရိုဟင်ဂျာတွေကိုအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်ကဆက်ပြီးတော့ကူညီပံ့ပိုးပေးသွားမှာဖြစ်ပြီးတော့အန်ဒီအရီရင်ဆိုင်ခဲ့ရတဲ့သူတွေရဲ့လုံခြုံရေးနဲ့လိုအပ်တာတွေကိုဖြည့်ဆည်းပေးသွားဖို့အတူပူးပေါင်းဆောင်ရွက်သွားမယ်အကြောင်းလဲသူကပြောပါတယ်။ဒါအပြင်ရိုဟင်ဂျာတွေနေရာရင်းပြောင်းတဲ့အခါမှာလုံခြုံရေးအာမခံချက်ရှိဖို့မြန်မာအစိုးရနဲ့လည်းပူးတွဲဆောင်ရွက်သွားမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar အနီးကဒုက္ခသည်စခန်းကိုဒီကနေ့တွားရောက်ကြည့်ရှုခဲ့တဲ့ Cardis ကပြောပါတယ်။ American သမ္မတ Donald Trump အနေနဲ့ Steve Tinpoke အပေါ်25ရာခိုင်နှုန်းအခွန်စည်းချက်ဖို့နဲ့ Aluminium ပေါ်10ရာခိုင်နှုန်းအခွန်တိုးကောက်မဲ့အစီအစဉ်ဟာကမ္ဘာကုန်သွယ်ရေးအပေါ်ပြင်းပြင်းထန်ထန်ရပ်ကန့်နိုင်တယ်လို့တရုတ်နိုင်ငံကသတိပေးပြောဆိုပါတယ်။ဒီအစီအစဉ်ဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကချမှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာလုံထုံးလုံနည်းတွေအပေါ်အကြီးအကျယ်ထိခိုက်စေနိုင်တယ်လို့နိုင်ငံတကာရဲ့ကုန်သွယ်မှုလုံထုံးလုံနည်းတွေအပေါ်ကြီးမားတဲ့တည်ရောက်မှုတွေရှိနေကြောင်းတရုတ်နိုင်ငံကထောက်ပြဝေဖန်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာတော့ဇူပြဲအယ်ထရက်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလိုမီတာ1925/32နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါတော်တော်ရှင်နေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.